Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ဂျွန်လ9ရက်တောက်ချာနေ့အစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်ဖွင့်ပေးနေပါပြီ။ကျွန်မဆုမြတ်မပါရှင်။ COVID-19 ကရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုရေစုံနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ American ပြည်ထောင်စု Minneapolis မြို့မှာရဲဖမ်းခံထားရစဉ် African American အမျိုးသား George Floyd တိစုံခဲ့ရမှုအပေါ်စစ်ကြေဆန္ဒပြပွဲတွေ Celebrity ညပိုင်းကလည်းအထူးကမျိုးကြီးတွေမှရှိခဲ့ပါတယ်။နယူးယောက်မြို့မှာည7နာရီကျော်ရင်ညမထွက်ရအမိန့်ရှိပေမဲ့ည7နာရီကျော်တဲ့အထိဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြမှုအချိန်ကအရင်ညထက်တော်ကြာသွားခဲ့တယ်လို့အကြမ်းဖက်ဆန္ဒပြမှုတွေလည်းနေသွားပါတယ်။ဝါရှင်တန်မြို့တော်မှာကြာသပတေးနေ့ကညမထွက်ရအမိန့်မရှိဘူးလို့မြို့တော်ကကြေညာထားပေမဲ့ညပိုင်းမိုးအကြီးကျယ်ကြွားတာကြောင့်ဆန္ဒပြသူတွေလူစုကွဲသွားခဲ့ပါတယ်။တထိန်စစ်ရဲတွေနဲ့တခြားညီဝက်ပြည်ပြားရေးတာဝန်ရှိတဲ့အဖွဲ့တွေကတော့ဝါရှင်တန်မြို့တော်ရဲ့မှာစောင့်ကြနေစေဖြစ်ပါတယ်။ဆန္ဒပြသူတွေကိုပြည်ထောင်စုအစိုးရတပ်ဖွဲ့တွေနှိမ်နေနေရမှာလဲအင်ဂျူရောတဝိုက်နဲ့အင်ဂျူရောရှေ့မှာရှိတဲ့လာဖာယတ်ဂျင်ဂျင်ထဲမကျော်ပါနဲ့လို့မြို့တော်တာဝန်ရှိသူတွေကတောင်းဆိုထားပါတယ်။ဝါရှင်တန်မြို့တော်မှာစနေနေ့ကျရင်တော့အကြီးအကျယ်ဆန္ဒပြကြဖို့စီစဉ်ထားပါတယ်။နယူးယောက်ပြည်နယ်ဘာဖလိုမြို့မှာရဲစီဦးတည်လာနေသူတယောက်ကိုရဲအရာရှိတယောက်ကအတင်းတွန်းပစ်ခဲ့တာကြောင့်အဲ့ဒီလိုဦးကောင်ထ ায় ရရတော့တဲ့ဗီဒီယိုထွက်ပေါ်လာခဲ့ပြီးတဲ့နောက်ရဲမင်းကြီးကရဲရာစီနှစ်ယောက်ကိုယာယီဖယ်ရှားခဲ့ပါတယ်။ဂျာတာဘင်းဒီအစောပိုင်းကတော့ George Floyd ရဲ့ဇာပနာအခမ်းအနားကို Minneapolis မြို့မှာကျင်းပခဲ့ပါတယ်။အမေရိကန်မှာရဲလက်ချက်ကြောင့်လူမဲ George Floyd တေဆုံးခဲ့ရမှုကိုစတင်တဲ့ဆန္ဒပြပွဲတွေဒီကနေ့တောက်ကြနေမှာလဲနိုင်ငံတချို့မှာရှိခဲ့ပါတယ်။ဩစတြေးလျနိုင်ငံကမ်ဘရာမြို့တော်ကလွှတ်တော်အစအဦးအဖြစ်မှထောင်ထဲချီတဲ့ဆန္ဒပြသူတွေချီတဲ့ဆန္ဒပြခဲ့ကြပါတယ်တရားမျှတမှုမရှိသေးရမငြင်းချနိုင်ဘူးခွဲခြားဆက်ဆံတဲ့ရဲတွေအလိုမရှိဘူးစတဲ့ကြွေးကြော်ကြံတွေကိုဆန္ဒပြသူတွေကြွေးကြော်ခဲ့ကြပါတယ်ဩစတြေးလျတိုက်ဌာနေအပေါ်ရီဂျင်နယ်တိုင်းရင်းသားတွေအပေါ်ခွဲခြားဆက်ဆံမှုကိုစတင်တဲ့စိုင်းပုတ်တွေကိုလည်းဆန္ဒပြသူတချို့ကိုင်ဆောင်ထားကြပါတယ်နောက်ပါစနေနေ့ကျရင်လေဩစတြေးလျမြို့တချို့မှာဆန္ဒပြပွဲတွေလုပ်ဖို့စီစဉ်ထားပါတယ်တောင်ကိုရီးယားနိုင်ငံဆိုးမြို့တော်မှာလည်းဒီကနေ့ကြာစင်တဲ့အချိန်စုဝေးဆန္ဒပြကြပါတယ်မြို့လယ်မှာရှိတဲ့အမေရိကန်တန်ယုံရှိမှလူ့အခွင့်အရေးလှုပ်ရှားတဲ့အဖွဲ့တွေအပါအဝင်ဆန္ဒပြသူတွေကအမေရိကန်လူမျိုးရေးခွဲခြားမှုနဲ့အစိုးရကိုယ်တိုင်ကြမ်းကြမ်းတမ်းတမ်းကင်တွယ်နေမှုတွေကိုကန့်ကွက်ပါတယ်ဆိုတာကိုတောင်ကိုရီးယားအစိုးရကကြေညာချက်ထုတ်ပြန်ဖို့တောင်းဆိုခဲ့ကြပါတယ်George Floyd တေဆုံးခဲ့ရမှုအပေါ်မကျေနပ်လို့ဆန္ဒပြမှုတွေကို American ရှန်ဘက်ကအသုံးချပြီး American ပြည်ထောင်စုရဲ့မှသဘောထားကွဲမှုတွေဖြစ်အောင်စူးစမ်းနေတယ်လို့ထိတ်တန့်တာဝန်ရှိသူတွေကပြောကြားလိုက်ပါတယ်။နိုင်ငံသားက online hacker တွေနဲ့နိုင်ငံသားအစိုးရတွေနဲ့ဆက်နွယ်နေတဲ့အဖွဲ့တွေဟာ American ထဲမှာလက်ရှိဖြစ်နေတဲ့အခြေအနေကိုနှီးမျိုးစုံနဲ့ပိုဆိုးအောင်လုပ်နေကြတယ်လို့ရှေ့နေချုပ် William Barr ကကြာသပတေးနေ့ကသတင်းစာရှင်းလင်းပွဲမှာပြောကြားပါတယ်။မဟုတ်မမှန်သတင်းတွေဖြန့်နေတာ American ကိုထိခိုက်အောင်လုပ်နေတဲ့လုပ်ရမှန်သမျှအရေးယူလက်ကလွတ်မှာမဟုတ်ဘူးလို့ FBI ညွှန်ကြားရေးမှူး Christopher Ray ကလည်းပြောပေမဲ့အသေးစိတ်ပြောဖို့ညှဉ်းဆန်းခဲ့ပါတယ်။ VOA သတင်းဌာနအပါအဝင် American အစိုးရရုပ်သံလွှင့်ဌာနတွေကိုချီးကျက်တဲ့ US Agency for Global Media USAGM အစီအကဲအဖြစ်သမ္မတ Donald Trump ရွေးချယ်ထားသူကိုအထက်တွတ်တော်ကအတည်ပြုလိုက်ပါပြီ။မှတ်တမ်းရုပ်ရှင်တွေရိုက်ကူးသူ Michael Peck အနေနဲ့ USAGM ကို၃နှစ်အုပ်ချုပ်ဖို့ Republican အမတ်အများစုဖြစ်တဲ့အထက်လွှတ်တော်မှထောက်ခံမဲ53မဲကန့်ကွက်မဲ38မဲနဲ့ကြာသပတေးနေ့ကအတည်ပြုခဲ့တာဖြစ်ပါတယ်သူစီးပွားရေးမှာဗန္ဒာယီကိစ္စတွေနဲ့ပတ်သက်လို့မေးခွန်းထုတ်စရာတွေရှိနေတာကိုဒီမိုကရက်တစ်ပါတီအမတ်တွေဘက်ကစိုးရိမ်နေတာကြောင့်သူ့ကိုခန့်အပ်တဲ့မတင်အထက်လွှတ်တော်မှ2နှစ်လောက်စဉ်းစားခဲ့ကြတာပါ Michael Peck ဟာသူ့ရဲ့ Minifold Productions ထုတ်လုပ်ရေးလုပ်ငန်းကနေမှတ်တမ်းရုပ်ရှင်အများပြားကိုရေးသားရိုက်ကူးထုတ်လုပ်ခဲ့ပါတယ်။သူဟာအမေရိကန်က Conservative အတွေ့အမြင်ရှိတဲ့တက်သည့်ပညာရှင်များအဖွဲ့ Claremont Institute မှာအမှုဆောင်အရာရှိချုပ်လုပ်ခဲ့တယ်လို့တရားလွတ်လပ်တဲ့အစိုးရဌာနတစ်ခုဖြစ်တဲ့ National Endowment for the Humanities နဲ့ Corporation for Public Broadcasting Prahita အဖွဲ့အစည်းတွေမှာလည်းတာဝန်တွေယူခဲ့ပါတယ်။ VOE ရဲ့ရုပ်မြင်သံကြားအပိုင်းဖြစ်လာခဲ့တဲ့ US Information Agency ရဲ့ကမ္ဘာတဝန်းဂျိုသူဆက်သွယ်ရေးကွန်ရက်WorldNet မှာလည်းညွှန်ကြားရေးမှူးအဖြစ် Michael Peck တာဝန်ထမ်းဆောင်ခဲ့ပူပါတယ်။ USAGM လုပ်ငန်းကြီးတစ်ခုလုံးမှာအလုပ်လုပ်နေကြတဲ့သတင်းတောက်တွေအားလုံးဟာ တဲ့ရင်တွေကိုဘယ်လိုပြောပါဆိုတဲ့နိုင်ငံရေးလွှမ်းမိုးမှုမရှိပဲအလုံးလုံးနေကြတဲ့ဆိုတဲ့ယုံကြည်မှုနဲ့လျက်ပတ်နေကြတာဖြစ်လို့ဒီယုံကြည်မှုပြတ်သွားရင်လုပ်ငန်းကြီးတစ်ခုလုံးကိုထိခိုက်လိမ့်မယ်လို့သူ့ကို
US American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း 9:00 ကနေ 10:00 အထိ ဒိုင်းတိုမီတာ 19 kHz 5533ညဒိုင်းတိုမီတာ 25 kHz 7783ညဒိုင်းတိုမီတာ 32 kHz 9335 နဲ့ ပထမနာရီဘက်မှာ ဒိုင်းတိုမီတာ 190 kHz 5905 တို့ကနေပါထုတ်လွှင့်ပေးနေပါခင်ဗျာ
ဒီကနေတောက်ကြနေညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်တိုင်းကဆက်ပြီးတော့ကြေညာပေးသွားမှာဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာလွန်ခဲ့တဲ့24နာရီတွင်ကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူဟာ968ကျော်ရှိတဲ့အတွက်နေ့စဉ်ကူးစက်မှုနှုန်းမှာနောက်ထပ်3000ကျော်တင်ခဲ့ပါတယ်။ဒါကြောင့်အိန္ဒိယနိုင်ငံမှာရောဂါကူးစက်ခံသူစုစုပေါင်း 23,613ထောင်ကျော်နဲ့တည်ဆုံးသူ6,300လေးသက်ရှိရောက်ထပ်မင်းရှိသွားပြီဖြစ်တယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ တရုတ်နိုင်ငံမှာတော့ဗိုင်းရပ်စ်ကူးစက်ခံရသူနောက်ထပ်5ဦးကိုဒီကနေ့တွေ့ရှိခဲ့ပြီးတော့အဲလူအလုံးဟာပြည်ပကနေလာတဲ့တရုတ်နိုင်ငံသားတွေဖြစ်တယ်လို့ပြောပါတယ်။ဒါပြင်တရုတ်အစိုးရအနေနဲ့ဖွံ့ဖြိုးတဲ့နိုင်ငံတွေမှာကာကွယ်ဆေးတွေကိုဈေးသက်သက်သာသာနဲ့ရရှိနိုင်စေဖို့အတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ်
WHO ကာဘီမဟာမိတ်အဖွဲ့နဲ့တခြားနိုင်ငံတကာအဖွဲ့တွေကိုကူညီသွားမှာဖြစ်တယ်လို့လည်းတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောပွဲကပြောကြားလိုက်ပါတယ်။ဖီဂျီနိုင်ငံမှာတော့သူတို့စီမှာအခုလောလောဆယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့သူ16ယောက်သလုံး ပလီနဲ့အတူတခြားဝပြုစုတောင်းတဲ့နေရာတွေအနေနဲ့ပုံမှန်လက်ခံနိုင်တဲ့လူဦးရေထက်ထက်ဝက်လောက်ကိုလက်ခံသွားနိုင်တယ်လို့ကြကားတာအုပ်ချုပ်ရေးမှုကပြောပါတယ်။လူတွေကိုကိုပူချိန်တိုင်းတာတွေအပြင်နှကောင်းစည်းတက်ဖို့လက်စွပ်မလုပ်ဆက်ပဲခက်ခွာခွာနေကြဖို့ပြောထားပါတယ်။ ဖိလစ်ပိုင်နိုင်ငံမှာတော့ပြည်သူတွေကဥပဒေကိုအမှန်တကယ်လေးစားလိုက်နာပြီးအမေရိကန်မှာလိုအထူးယုံနေမှဖြစ်တာကြောင့်အမှန်တကယ်စိတ်သက်သာရမိတယ်လို့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေးကပြောလိုက်ပါတယ်။ဂျာတာရီနေ့ညက ထုတ်လွှင့်ပြသခဲ့တဲ့ဖိလစ်ပိုင်အစိုးရအဖွဲ့အဓိကတာဝန်ရှိသူတွေရဲ့အစည်းအဝေးအတွင်းမှာသမ္မတဒူတာတေးကအဲ့လိုပြောခဲ့တာပါ။ဒါပြင်
ဆေးရသူတွေကိုပေးဖို့လှုပ်ထားတဲ့ငွေတွေကိုခိုးယူလွှဲသုံးစားလုပ်တဲ့တာဝန်ရှိသူတွေကိုလည်းထောင်ချမယ်ဆိုပြီးတော့သမ္မတဒူတာတေးကထပ်ပြီးတော့ချိန်ချောက်လိုက်ပါတယ်ခင်ဗျာ။အာရှကအစုရှယ်ဈေးကွက်တွေဒေါ်ပင်များဒီကနေ့တက်ခဲ့ပြီးတဲ့နောက်ဥရောပခုံစည်းဈေးကွက်တွေမှာလည်းဒီကနေ့မနက်စောပိုင်းကအစုရှယ်ဈေးတွေတက်ခဲ့သလိုအမေရိကန်ရဲ့ဝေါ်လ်စထရီးတ်အနာဂတ်အစုရှယ်ညွှန်း 2.3%လုံး ဗြိတိန်ရဲ့ FTSE 100က 3.2%လုံး တက်ခဲ့ပါတယ် အားရှမှာတော့ ဂျပန် နိုင်ငံရဲ့ Nikkei 225 အညွန်ကိန်းက ဒီကနေ့မှာ 3.8%လုံး တက်ခဲ့ပြီးတော့ Hong Kong ရဲ့ Hang Seng က 3.8%လုံး India ရဲ့ Sensex အစုစည်းရ ဈေးကွက်က 3.8%လုံး South Korea နိုင်ငံရဲ့ Kospi ဈေးကွက်က 3.4%လုံး နဲ့ Australia က S&P နဲ့ ASX အစုစည်းရ ဈေးကွက်တွေကတော့ 3.1%လုံး တက်ခဲ့ ဒါပြင် Taiwan နဲ့ Shillong Asia နိုင်ငံတွေက အစုစည်းရ ဈေးတွေလည်း ဒီကနေ့မှာ တက်ခဲ့ပါတယ် American Legal Line တွေက Shillong မှာ ပုံမှန် ပြီးဆွဲနေတဲ့ ခီးစဉ်တွေရဲ့ 55%လုံး ကို ပြန်ပြီးဆွဲသွားမယ်လို့ ကြေညာလိုက်ပြီးတဲ့နောက် မနေ့ကတော့ American Legal Line အစုစည်းရ ၄၁%လုံး တက်ခဲ့ပြီးတဲ့နောက် ဒေသတွင်းမှာ ရှိတဲ့ Japan နိုင်ငံက Legal Line တွေရဲ့ အစုစည်းရ တွေလည်း 10%လောက် တက်လာခဲ့သလို Hong Kong ရဲ့ Cathay Pacific Legal Line အစုစည်းရ တွေလည်း 5.5%လုံး တက်ခဲ့ပါတယ်ခင်ဗျာ
ကော်ရမရှိနေတဲ့လေတောင်းလိုင်းတွေဟာကြီးမားတဲ့ငွေကြေးထောက်ပံ့မှုတွေရနေပြီမဲ့လည်းအကူအညီတွေလုံလောက်မှုမရှိတာကြောင့်အလုပ်ကိုင်တွေရှော့ချသွားဖို့စီစဉ်နေပါတယ်။ကော်ရမကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်လေတောင်းခီးသွားလာမှုတွေအကြီးအကျယ်ကျဆင်းခဲ့တဲ့အတွက်လေတောင်းကုမ္ပဏီတွေဟာအလုပ်ကိုင်တွေရှော့ချသွားဖို့စီစဉ်နေတာဖြစ်ပါတယ်။အမေရိကန်က United နဲ့ American လေတောင်းလိုင်းတွေကသူတို့ရဲ့အုပ်ချုပ်ရေးနဲ့စီမံခန့်ခွဲရေးအရာရှိဝန်ထမ်း30ရာခိုင်နှုန်းလောက်ကိုရှော့ချသွားဖို့စီစဉ်နေပြီးတော့ Delta လေတောင်းလိုင်းကတော့လာမယ့်ဆောင်းဘောက်ကာလဝန်ထမ်းတွေရှော့ချတာကိုကန့်သတ်နိုင်ဖို့အတွက်အချိန်မတိုင်ခင်စောစောပြည့်ပြည့်အငြင်းသားယူဖို့ကမ်းလှမ်းတဲ့အစီအစဉ်လေးကိုအချိန်ထပ်တိုးပေးသွားမယ်ဆိုပြီးတော့ပြောလိုက်ပါတယ်။မေဂန်လေတောင်းလိုင်းကတော့သူတို့ကုမ္ပဏီအနေနဲ့ Gas Act ဥပဒေအရငွေကြေးထောက်ပံ့မှုတွေရပြီမဲ့လည်းအခုနှစ်လွေရာသီမှာသူတို့မူလစီစဉ်ထားတာထက်လေးရဲ့အစီးတရားကျော်လျှော့ပြီးတော့ပြန်သန်းပြေးဆွဲမှာဖြစ်တဲ့ဆိုပြီးတော့ကြေညာချက်ထုတ်ပြန်ထားပါတယ်။ဘာတော်မှရှိတဲ့လေတောင်းလိုင်းတွေဟာခီးသည်တင်လေရင်စုစုပေါင်း1000ကျွဲလောက်ကိုရနာထားတာဖြစ်ပါတယ်။ဒါဟာကမ္ဘာမှာရှိတဲ့ခီးသည်တင်လေရင်အားလုံးရဲ့တဝက်ကျော်ကျော်လောက်ဖြစ်ပြီးတော့တချို့လေရင်တွေကိုတော့ကုန်တင်ပို့ဖို့အတွက်လုပ်ခဲ့ကြပါတယ်။တောင်အာဖရိကလေကြောင်းလိုင်း Virgin Australia တောင်အမေရိကတိုက်ကအကြီးဆုံးလေကြောင်းလိုင်းတစ်ခုဖြစ်တဲ့ Latam နဲ့ Avian ကလေကြောင်းလိုင်းတွေပါဝင်အဓိကလေကြောင်းလိုင်းအတော်များများဟာဒီဝါလီခံတဲ့အခါမှာပိုင်ဆိုင်မှုတချို့ကိုအကျွေးရှင်တွေသိမ့်ယူမဲ့အရေးအကာအကွယ်ရဖို့လျှောက်ထားခဲ့ကြပါတယ်ခင်ဗျာ
။
ဒီမြန်မာပိုင်းကနေတောက်ကြနေညာပိုင်းအစီအစဉ်လေးကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုတော့သတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပြီးတော့မှာဖြစ်ပါတယ်ခင်ဗျာ
။ဒီမှာကမ္ဘာမှာကြာပြွင့်မှုအစီအစဉ်ဆောင်ရွက်နေတဲ့ပတ်သက်လို့ဘယ်လိုပြင်ဆင်နေကြတယ်လဲဆိုတာပညာရေးဌာနတာဝန်ရှိသူတွေနဲ့မေးမြန်းထားတာကိုတင်ဆက်ပေးပါမယ်။ဒီမှာအင်္ဂနာတော့ပုံမစုံမှမချင်းပညာကျောင်းတွေပြန်ဖွင့်လို့ရှိပေမဲ့ဒီမှာတော့ COVID-19 ကပ်ရောဂါကြောင့်ပုံမှန်ထက်နောက်ကျပြီးဇူလိုင်21ရက်နေ့မှာမဖွင့်နိုင်ပါဘူး။ဒီလိုကပ်ယောဂါကြောင့်ကျောင်းတွေပြန်ဖွင့်ပြီးတဲ့အခါမှာကျောင်းသားတွေယောဂါကူးစက်မှုကကာကွယ်နိုင်ဖို့အတွက်ကျန်းမာရေးဝန်ကြီးဌာနနဲ့ပညာရေးဝန်ကြီးဌာနတို့ပူးပေါင်းပြီးလိုက်နာရမယ့်သတ်မှတ်ချက်တွေကိုထုတ်ပြန်သွားမှာဖြစ်ပါတယ်။ကျောင်းပြန်ဖွင့်ချိန်မှာစာတင်ခန်းတွေမှာတယောက်နဲ့တယောက်ပူးကပ်မနေဖို့နှာခေါင်းစည်းတွေတက်ဖို့လက်ဆေးကိုစတဲ့လိုက်နာရမယ့်အချက်တွေကိုကျောင်းတွေမှာပညာပေးတာပိုစတာကတ်တာတွေလုပ်မယ်လို့အခြေခံပညာဦးစီးဌာနကတည်ရပါတယ်။ကျောင်းသားတွေကိုယောဂကူးစက်တာကနေကာကွယ်နိုင်ဖို့လိုအပ်တဲ့ပစ္စည်းတွေကိုထောက်ပံ့ပေးသွားမယ်လို့အခြေခံပညာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးကိုလေးဝင်းက VOE ကိုပြောပါရစေ
။ကျောင်းမဖွင့်ရင်မှကျောင်းသားတယောက်ကို face shield တစ်ခုနောက် cotton mask တစ်ခုဒါလည်းပဲကျားတို့အပြည့်အဝဖြန့်ဝေဖို့ရှိတယ်။ကျောင်းတိုင်းကိုနောက်အပူချိန်တိုင်းမှာ digital thermometer တွေလည်းဖြန့်ဝေဖို့ရှိတယ်။ဒါတွေအကုန်လုံးကတော့ဆရာတို့ကဟိုကျောင်းဖွင့်ပြီဆိုတာနဲ့အလုံးအစင်းနဲ့ complete ready ဖြစ်နေအောင်တော့အကုန်လုံးကဒီကာလအတွင်းမှာဆရာတို့ဆောင်ရွက်နေတယ်။ emergency ဖြစ်တယ်ဆိုပါဆိုကျောင်းမှာ emergency ဖြစ်တယ်ဆိုကျောင်းနေမှာအရန်ကန်းထားရမယ်ဆိုတော့ဆရာတို့ပြောပြီးသားဖြစ်တယ်။အဲ့တော့ emergency ဖြစ်တယ်ဆိုရင်အရန်ကန်းမှာသူတို့ထားမယ်။ထားပြီးတော့အနည်းဆုံးအဲကျန်းမာရေးဌာနကိုဆက်သွယ်လို့ရတယ်အားလို့ emergency အနေနဲ့ဆိုလို့ချင်း ambulance တွေကိုခေါ်လို့ရမယ်အမိသားမျိုးတာပြီးတော့ရစားပေါ့နော်။အချိန်မြောက်ကျွန်တော်တို့ကလုပ်ပေးထားမယ်ပေါ့။ကျောင်းနေမှာကျွန်တော်တို့အရန်ကန်းထားလို့ကျွတ်တဲ့နေရာကြီးဆိုလို့ချင်းဥပမာကုစိတို့ညနေရန်ကုန်တိုင်းရမြို့နယ်တွေပါတယ်ဆိုရင်ကျောင်းဒီမှာကျွန်တော်တို့ကဗာထားပေးမယ်ဆိုလို့ချင်း PPE တို့ဘာလို့လဲပဲဝတ်ထုံကြီးပေါ့နှစ်ဆုံလောက်အနည်းဆုံးကြီးပေါ်လုံးတုံးမှုဆိုပြီးတမျိုးလည်းထားပေးဖို့ရှိတယ်
။ပုံမှန်ကျောင်းဖွင့်ရက်ထက်ရက်ပေါင်း50ကျော်နောက်ကျတဲ့အပြင်အတန်းတွေကလည်းတစ်ပတ်ချာနှစ်ပတ်ချာစသဖြင့်အရင်လိုပုံမှန်မဟုတ်ပဲတက်ရမယ့်ကျောင်းတွေရှိနေတာကြောင့်အတန်းတိုင်းကိုတင်ယူတွေရှော့ချဖို့လည်းဆွေးနွေးကြည့်နိုင်နေကြတယ်လို့ဦးကိုလေးဝင်းကဆိုပါတယ်။တွန်တေးမြို့နယ်ပညာရေးမှူးဦးစိုးစိုးဦးကတော့ကျောင်းပြန်ဖွင့်ချိန်မှာကျောင်းသားတွေရဲ့ကျန်းမာရေးနဲ့ပတ်သက်ပြီးဘယ်လိုဆောင်ရွက်မလဲဆိုတာကိုအခုလိုပြောပြပါရ
စေ။ကျွန်တော်တို့ဒီမှာဒီကိုဗစ်အဖွဲ့ကတော့သူတို့နီးစပ်နီးစပ်ကျောင်းတွေမှာသူတို့နီးစပ်နီးစပ်ကျန်းမာရေးဝန်ထမ်းလေးတွေသူတို့နဲ့ပူးပေါင်းပြီးဆောင်ရွက်ဖို့တော့ပြောတာရှိတယ်။ကျွန်တော်တို့ဟိုမြို့ပေါ်မဟုတ်တော့ကျွန်တော်တို့ကရွာတွေမှာသူတို့ရှိရင်သူတို့ကျန်းမာရေးဆရာမတွေရှိတယ်။ကျန်းမာရေးဆရာမနဲ့ကျွန်တော်တို့ဒီဌာနသူနဲ့ပူးပေါင်းပြီးဆောင်ရွက်ဖို့တော့
ကျောင်းတွေမှာကျန်းမာရေးဝန်ကြီးဌာနကတက်မှတ်ထားတဲ့အကွာအဝေးအတိုင်းကျောင်းသားတွေကိုထားနိုင်ဖို့အတွက်ကျောင်းတက်ချိန်တွေတက်မှတ်နိုင်ဖို့သက်ဆိုင်ရာကျောင်းအုပ်တွေကစီရင်ကောက်ပြီးစီစစ်ဆောင်ရွက်နေတယ်လို့ဦးစိုးစိုးဦးကဆိုပါတယ်။ရခိုင်ပြည်နယ်မှာကျောင်းတွေကိုပြန်ဖွင့်ဖို့အတွက်လက်ရှိဆောင်ရွက်နေတာနဲ့ပတ်သက်လို့ရခိုင်ပြည်နယ်ပညာရေးမှူးဦးတင်သိန်းကအခုလိုပြောပြပါရစေ
။ပုံမှန်တဲ့အနေနဲ့ကျောင်းတွေကတော့အခန်း20လုံးနဲ့စာပေခန်းလေးရှိတယ်။ပုံကလေးချင်းလေးလောက်တဲ့ဆရာဆရာမလေးအင်အားရှိတယ်ဆိုရင်တော့ရှင်တဲ့နဲ့ပုံမှန်တဲ့အခါလေးရှိမှာပေါ့။ဆိုကြတော့လေကန်ရှိပေမဲ့ခုံခုံလေးကမရှိတဲ့ကျောင်းတွေရှိမှာတချို့ကအခန်းလေးရှိတယ်ခုံခုံလေးလေးရှိတယ်ဟိုဆရာသမားအင်အားမပြည့်စုံလို့ကလေးတွေကိုဒီနေ့လုံးမထားလို့ဒီကလေးတွေကိုရက်ချပေါ့နော်တပတ်ချော်လေးတဲ့ရမယ်နှစ်တုပ်တဲ့တွေလောက်ရမယ်ခုကတော့လေကျောင်းဖွင့်တဲ့ကတော့ညွန်ကြချက်ကလေးပဲရှိစက္ကန့်စဖွင့်ပေမဲ့လေတန်းဆရာကြီးရောမူလတန်းဆရာကြီးရောကျောင်းကိုရတာမြင်သူတို့ဟိုရှိသေးတယ်ကွာစာမတန်းစာသေးတယ်လို့ဆိုစာမတန်းသေးတယ်လေတန်းတွေမူလတန်းတွေကြတော့ ီကလေးတွေဝင်လာတဲ့အခါပူတိန်လာတော့လက်ရှိတာတော့ပေါ့နော်အဲ့ဒါလေးတွေကိုလိုက်ပြီးတော့ပူတိန်ပေးမှာပေါ့ကလေးတွေတွေ့လေတာကဏ္ဍနေနဲ့ပါလိထုတ်ပေးမယ်လေမတ်စီပေးမယ်နောက်လက်ရှိကိုဆက်ပေးရတာကြာရရှိရတာကြာနောက်လက်ပန်းရှိတွေထုတ်ပေးမယ်ဌာနကတော့အဲ့လိုပြောထားလို့ရှိတယ
်မူလာတန်းအလဲတန်းကဆရာတွေကကြောင်းတက်ရမယ်ဆိုပေမဲ့စာမတင်ကြရသေးတာကြောင့်လိုအပ်တဲ့ကျန်းမာရေးနဲ့ပတ်သက်တဲ့ကိစ္စတွေကိုကူညီဆောင်ရွက်ပေးမှာဖြစ်တယ်လို့ဦးတင်သိန်းကဆိုပါတယ်เจ้าတွေကိုအတုတ်လိုက်ဒါမှမဟုတ်တစ်ပတ်ချာနှစ်ပတ်ချာတက်ဖို့စီမံနေကြရပါမယ်။ကျောင်းသားတွေကိုအိမ်ကနေလုံနိုင်မဲ့သင်ခန်းစာတွေကိုလောက်ခိုင်းထားမှဖြစ်တယ်လို့အခြေခံပညာဦးစီးဌာနညွှန်ကြားရေးမှူးချုပ်ကဆိုပါတယ်။လက်ရှိမှာကျောင်းသားနဲ့ဆရာအရေအတွက်တိအချို23နဲ့သွားမှဖြစ်တဲ့အတွက်ဆရာအရေအတွက်လိုအပ်ရင်လည်းထပ်ပြီးခန့်သွားဖို့ရှိတယ်လို့သိရပါပါရှင်။ကျွန်မအင်တနာထုံးမှရန်ကုန်မြို့ကနေတရင်ပေးပို့တာဖြစ်ပါတယ်။
ကျမ်းတော်သိမ်းဖို့ပေါ်မှာရိုက်နေခံထားရတဲ့ဖန်စီချံပုံနှံကျွန်းဒေသခံ၅ဦးကိုအကြမ်းဖက်မှုပုံမှန်နှစ်ခုနဲ့တရားစွဲဆိုထားပြီးစစ်တွေ့ခံရတရားရုံးမှာဒီကနေ့ဒုတိယကျင်းရုံးထုတ်စစ်ဆေးခဲ့တဲ့ရှင်တွေကိုပြောရှင်ပါတယ်ကျွန်တော်တက်နိုင်ကရခိုင်နောက်ပိုင်းပုံနှံကျွန်းမြို့နယ်ကြောက်စိုက်ကြီးရွာကဖန်စီခံထားတဲ့လူငယ်၅ဦးကိုစစ်တွေ့ခံရတရားရုံးမှာဒီကနေ့ဒုတိယကျင်းရုံးထုတ်ခဲ့ပါတယ်ပုံနှံကျွန်းမြို့နယ်ကြောက်စိုက်ကြီးရွာကလူ38ဦးကိုပြီးခဲ့တဲ့ April 19ရက်နေ့ကလေးကကျမ်းတော်စီကြောင်းတစ်ခုကဖန်စီခဲ့ပြီးအဲ့ဒီထက်က33ဦးကိုတက်မတော်ဖက်ကပြန်လွှတ်ပေးခဲ့ပြီး၅ဦးကတော့လက်ရှိတရားစွဲဆိုခံထားသူတွေလည်းဖြစ်ပါတယ်အဲ့ဒီမှုမှာတရားခံပြည်ခုနှစ်ယောက်ပါဝင်နေတာကြောင့်အဲ့ဒီတရားခံပြည်တွေမှန်တကယ်ပြည်နေကြောင်းဒီကနေ့ရုံရှင်မှာရေကတည်းမပြူနိုင်သေးတဲ့အတွက်လာမည့်ဇွန်လ12ရက်နေ့ကိုထပ်မံရုံရှင်လိုက်တယ်လို့ဖန်စီခံထားတဲ့ကြောက်စိုက်လူငယ်၅ဦးရဲ့မှုကိုလိုက်ပါဆောင်ရွက်နေတဲ့တရားလွှတ်တော်ရှင်တွေဦးကျော်ညွန့်မောင်ကပြောပါတယ
်။အဲဒီနေ့တရားလို့တရားတရားလို့ကိုစီရမယ်ရုံရှင်မှာတရားခံပြည်ရှိတဲ့တော့ကျွန်တော်ကတရားခံပြည်ကိုအစ်ဖို့ပန်းပါပြည်သူတွေဆိုတဲ့ကြောင့်ဒီလိုပါပဲအဲ့တော့ရေကနေပြီးတော့ဒီလူတွေအမှန်တကယ်ပြင်းနေပါတယ်ဆိုတော့ဘောရန်ဒီသူတို့ကအားကြောက်တယ်ဟိုဝမ်ဇာမဝင်သလိုပါအဲ့တော့တပတ်ရှင်းလိုက်တယ်ကျွန်တော်နောက်ပတ်တော့ကြနေပုံနော်ငါရောက်တော့ကျွန်တော်တို့ဘာမှမလုပ်ပါဘူးဟိုကစ်တွေအချင်းကြောင်ပါပဲထားပါတယ်ဟိုကနေရတန်ရတဲ့အချင်းပြပါတယ်တဲ့ကျွန်တော်မိကြည့်လို့ပြပါတယ်တဲ့
အဲ့ဒီလူငယ်၅ယောက်ကိုအကျန်းဖက်ငုံတိုက်ချဲရဲ့ဥပဒေပုံမှန်50ညာ50နှစ်ကကြီးတို့နဲ့950တိုင်ရင်ကဘူကြီးတင်းနိုင်ထွန်းကတရားလိုလုပ်ပြီးတော့တရားစွဲဆိုထားတာဖြစ်ပြီးဒီမှုမှာပါဝင်နေတဲ့တရားခိုင်ပြည်တွေကိုတည်ပြုပြီးမှဒီမှုကိုဆက်လက်ဆောင်ရွက်ရမှာဖြစ်တယ်လို့လည်းသူကဆက်ပြောပါတယ်။အဲ့ဒီလူငယ်၅ယောက်ကိုတရားစွဲဆိုထားတဲ့ပုံမှန်50ညာဟာထောင်ဒဏ်တသက်တကျုံးပြင်ငွေတန်ပါကျခံနေတဲ့ပုံမှန်ဖြစ်ပြီးတော့ပုံမှန်50နှစ်ကကြီးကတော့အနည်းဆုံးထောင်ဒဏ်နှစ်နှစ်ကနေအများဆုံးထောင်ဒဏ်9နှစ်ထိကျခံနိုင်တဲ့ပုံမှန်တစ်ခုလည်းဖြစ်ပါတယ်။ဖက်စီခံထားသူတွေရဲ့မိသားစုဝင်တွေကတော့သူတို့မှာပြင်မရှိတာကြောင့်ဒီမှုကိုမျက်မျက်တက်တက်ဆောင်ရွက်ပေးစီရှင်တယ်လို့တောင်းဆိုနေကြပါတယ်။အဲ့ဒီ၅ယောက်ကိုတမ်တော်ရင်ရင်တစည်းပေါ်မှာတမ်တော်သားတွေကနှစ်ပန်းနှိပ်စက်နေတဲ့ရုပ်တိုင်ပိုင်းတစ်ခုဟာပြီးခဲ့တဲ့မေလ10ရက်နေ့ကလေးကအင်တာနက်လူမှုကွန်ရက်တွေပေါ်မှာပြန့်နှံ့ခဲ့တာနဲ့ပတ်သက်ပြီးတမ်တော်ဖက်ကတော့ကျူးလွန်သူတွေကိုစစ်ဆေးကမ်းဥပဒေနဲ့အညီရေးယူဆောင်ရွက်တော့မယ်လို့နေပြည်တော်သတင်းစာရှင်းလင်းပွဲမှာဗိုလ်မှူးချုပ်စုံမင်းထွန်းကပြောဆိုထားပါတယ်။ရခိုင်ပြည်နယ်တွင်းမှာလက်ရှိချိန်ထိတိုက်ပွဲတွေပြင်းထန်နေတယ်လို့တိုက်ပွဲတွင်အရသာဖမ်းဆီးခံရမှုတွေဟာလည်းတိုးလာနေပါတယ်။ဇွန်လအတွင်းမှာပဲရှင်းပြည်နယ်ပလောဝါမြို့နယ်ကဒေသခံ3ဦးဖမ်းဆီးခံထားပြီးပလောဝါမြို့နယ်တဝိုင်းမှာလက်နက်ကြီးလက်နက်ငယ်တွေနဲ့ပြစ်ခတ်မှုတွေရှိနေတယ်လို့ပလောဝါဒေသခံကိုတင်ထွန်းအောင်ကပြောပါတယ်
။ဟုတ်ကဲ့ကိုကျွန်တော်တို့ဒီချင်းပြည်နယ်ပလောဝါမြို့နယ်ဘက်မှာအော်ဒီဇန်လာအထင်းမှာကိုကပြောမယ်ဆိုရင်ရခိုင်လူမျိုး3ဦးကိုဖမ်းဆီးထားတယ်။ဟိုမင်းညာကလည်းဥအောင်နဲ့ယာယီမှုတယောက်ကိုလည်းကကျမခွန်ခွန်ကဖမ်းဆီးပါတယ်လို့သိရတယ်ကို။ပြီးတော့ဒီအခုပလောဝါမြို့အနီးနားမှာလည်းတက်တက်ရှိတဲ့ညီမလေးနဲ့ချင်းလက်နက်ငယ်တင်နေတယ်
ပြည်လဲ2018ခုနှစ်ကနေအဲရခိုင်လက်နက်ကင်ဖွဲ့ကိုအကြမ်းဖက်ဖွဲ့ဖြစ်အစိုးရကမတမ်းမခင်တည်းအကြမ်းဖက်ပုံမှန်တွေနဲ့တရားစွဲဆိုခံထားရတဲ့အမှုပုံတရားကိုမုံတီရှိနေတာလည်းဖြစ်ပါတယ်ကျွန်တော်တက်နိုင်စစ်တွေကနေတင်ပြပို့ထားတာပါ
ကျေးခန်းပြည်နယ်မောင်တော်မြို့နယ်ဖက်နယ်စပ်မှာမြန်မာနယ်ခြားစောက်တပ်နဲ့အာဆာရိုဟင်ဂျာလက်နက်ကင်ဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့တဲ့ကြောင်းတင်ဆက်ပေးမှာပါကျွန်တော်နိုင်ကွန်းအိမ်ပါမောင်တော်မြို့နယ်မန်တိုင်မှ BP 3435ကြားကင်းပုံးဝုတ်နေတဲ့နယ်ခြားစောက်တပ်ရင်းနဲ့အာစာဖွဲ့ဝင်တို့နဲ့ဇွန်လ၄ရက်နေ့ညနေပိုင်းမှာထိတွေ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့တမတော်သတင်းမှထုတ်ပြန်ရေးဖွဲ့သွင်းမှုဘုံမှုချုပ်စုံမင်းတို့ကပြောပါတယ
်။မနေ့ကကျွန်တော်ညနေ၄နာရီကျော်လောက်မှာအဲဒီနယ်ခြားမှတ်တိုင် BP 3435ကြားပါဒီနယ်ခြားစောက်ရဲတပ်ဖွဲ့ကလည်းရင်းဆောင်ရွက်နေတဲ့အဖွဲ့နဲ့ ARSC 20ကျော်35လောက်နဲ့အဲဒီအဖွဲ့နဲ့ကျွန်တော်ထိပ်ပြနေဖြစ်သွားတယ်လေ။ကျွန်တော်တို့နယ်ခြားစောက်တပ်ဖွဲ့ကစတင်ပြီးတွေ့တာဖြစ်တယ်။ဒီတိုက်ပွဲဆက်သွားတဲ့ကြောင့်ဒီအာစာစီရနေပြီးအလောင်းနှလောင်းနဲ့လက်နဲ့နဲ့လက်ထားလိုက်တာရှိတယ်။ရဲတပ်ဖွဲ့ဝင်တို့လည်းဆံရအနေငယ်ကြားရှိတာရှိပါတယ်
။မနေ့ညနေ9နာရီစီနှစ်ဖက်ပြန်လည်ပြစ်ကတ်ခဲ့ပြီးအာစာဖွဲ့ရအလောင်းနှလောင်းနဲ့သူ M16 တလက် BA94 တလက်သိမ်းပိုက်ရရှိခဲ့ပြီးရဲတပ်ဖွဲ့ဝင်တို့ထိခိုက်တိုက်ရိုက်ရရှိခဲ့တယ်လို့တပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။ Mida Jiwa Pega Lare, Asa Po Winigo, Kimbo Wunida, Nejasa Pega, Leumuya, Utaka, Elu, Tirakani, Pioso Cheku, Kugabi, Mondomune, Pidulo Kusile, Ula Tonjoga, Kulu, Piovare,
Asa Pudi, Wundro Tijo Lare, Children, Kimbo Chara, and I don't think I'll say all of it. I hope I don't see you up on it. Look here. If you are Leumuya, I know, Asa, Lama Lama.
เยเมนเนี่ยเนี่ยตัวยาละดีลูกเดียวเลยมองดอมอยู่ในเบกะเนี่ยมาเป็นละเต็นเนี่ยใช่ไหมอาสาลูกขอเรอะไรกันรู้หินจากเกิดยี่ตาพ่อฮะเนี่ยซาติดาด้วยสุชาติราชีดลูกเนี่ยจะต้องตั้งพ่อเวดีนี่เนี่ยติดาด้วยกูทิ้งชั่วกูแค่นี้เดี๋ยวลูกมองดอมอยู่ในปิดลูกตัวกูสิเลยอุลาทุนจ้ากับเสพยาบาร์เลยอืมชิเนี่ยมีเด็กชอบอะไรกูลงโตเรมูบีฮะโตวันนี้ก็ชิเนี่ยน่ากูคนมันชิมันแล้วกูทุ่ยตอนนี้มีอะไรจะรอไม่รู้ว่าเ ဒီလိုနေခဲ့တဲ့နေရာဆိုတော့ဒီလိုနည်းနည်းချင်းဝင်နေတဲ့နေရာဖြစ်နေတော့ရဲကနေကြဆောင်ကကိုထင်းချုံနေခေါ်ရတဲ့နည်းနည်းဖက်ခဲ့ရှိတယ်ဗျအာစာကတော့နည်းနည်းရှိတယ်အဲ့ဒီနေတဲ့ဆောင်ဗီလာဆမ်းမှာလည်းမောင်တော်မျိုးနဲ့နေကြမှတ်တိုင်ပီပီ48ရဲကျင်းစကန်နေကြဆောင်ရဲသားဖွဲ့ကနေကြချန်စီယူတဲ့ဆောင်မှာကင်းလှည့်ပြီးဆောင်ရွက်နေစဉ်အာစာဖွဲ့ကခြုံခုတိုက်ခိုက်လို့သူရဲ ကိုတိချတိပြုမိမန်လို့တော့မရပါဘူးနောက်ဆက်ခုနှစ်အောက်လ၂၅ရက်နေ့တုန်းကနေကြဆောက်စခန်း၃၀ဝန်းကျင်ကိုတနက်ကန်ဆောင်ထားတဲ့အာစာအမြီးခန်ရိုဟင်ဂျာတွေကပုတ်စုဘွတ်တိုက်ခိုက်ခဲ့တဲ့နောက်ရခိုင်မြောက်ပိုင်းဒေသမှာပြည်ပခါတွေကြီးမားလာခဲ့ပါတယ်အစိုးရတပ်ရဲ့နေနေရေးစစ်ဆင်ရေးကြောင့်ဒေသခံရိုဟင်ဂျာမုစလင်တိုင်းငံအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံတွေဆက်ပြေးသ CC Lakha Melo, Gripe Tavare, Tapamaro, Pingla Tinanga, Toka de Sagan Asa for Shlosha Mushini, Delu, Yamasuya Pega, Susu Tavare, Teno Nagoin, Fu in Yama Bindu at the Rimpibu Tavare.
ဒီရေအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြန်ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာကိုဗစ်-19ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်ဒီရေရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00ရာနေ့9:00ရာခွဲထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
်မလေးရှားချင်းတိုင်းစခန်းမှာရှိနေတဲ့မြန်မာနိုင်ငံသားအယောက်3000ကျော်ကိုနောက်နိုင်ငံဆက်ဆွေးမှုတွေတိကျလုပ်ပြီးမှမြန်မာဘက်ကပြန်လက်ခံသွားဖို့ရှိရဆိုတဲ့သတင်းကိုတင်ဆက်ပေးမှာပါကျွန်တော်ကတော့ဇောထပ်ပါရဲလုံနေထိုင်သူတွေပြည့်ချက်ရှိလို့ထိမ့်သိမ်းထားသူမြန်မာနိုင်ငံသားအယောက်3000ကျော်စည်ရင်းကိုမလေးရှားအစိုးရဘက်ကပေးပို့ထားပြီးမယ်ဆက်ဆွေးရတွေလုပ်ပြီးမှပြန်လက်ခံသွားမယ်လို့မလေးရှားမြန်မာတန်ယုံအုပ်ဦးကိုကိုလွင်က VOE ကိုပြောပါဗျာ
ကျွန်တော်တို့ညီညီနိုင်လို့ရှိသေးတယ်မလေးဘက်နဲ့လေဒီကျွန်တော်တို့ဆိုရဘက်နဲ့ညီနိုင်လို့ရှိသေးတယ်ဒီမှာနိုင်ငံသားတွေနဲ့မှန်ပေါ့။ဒါအတင်းတော်တွေကကျွန်တော်တို့ဟိုပါတော့3,221ယောက်ရှိပါတယ်လို့ဆိုတော့ပြောနေတယ်လို့ဒီဟာကိုကိုယ်နိုင်ငံသားတွေမှန်ရဲ့လားမှန်မလားကျွန်တော်တို့စစ်ဆေးဖို့လုပ်အောင်ပါပေါ့နော်
။ထိန်းသိမ်းစခန်းကသူတွေကိုမလေးရှားအစိုးရဘက်ကကုန်ကြမ်းဈေးခံပြီးပြန်ပို့ပေးမယ်လို့ကန့်လန့်ထားပေးမယ်။လက်ခံမှုအစမပြေသေးဘူးဆိုတာမြန်မာနိုင်ငံသားရဲ့ဝန်ကြီးဌာနဘက်ကစာပြန်ခဲ့ရလို့မလေးရှားသတင်းမီဒီယာတခုကအမည်မဖော်သူတို့က VOE ကိုပြောပါတယ်။COVID-19 ရောဂါမလေးရှားအချင်းထောင်တွေထိကူးစက်လာလို့မြန်မာနိုင်ငံသားတွေပြန်ခေါ်ဖို့ကြံ့ကြာနေရကြောင်းမြန်မာတန်ရုံတောင်ရှိသူတွေကပြောပါဗျ။မြန်မာအစိုးရဘက်ကထိန်းသိမ်းစခန်းကသူတွေကိုစစ်ဆေးရကြံ့ကြာနေတယ်လို့ပြန်မှုဆောင်ဆိုင်တွေရဲ့ထောင်ထဲချီရဲ့ပြင်ပကသူတွေအတွက်လည်းလုံဆောင်တာနှိကွေးနေရလို့မလေးရောက်မြန်မာတွေကတုံ့ပြန်ကြပါဗျ။
တော်ကားကြီးပြမတ်ဆောက်ခေါ်တော့မှလည်းဆောင်ကြတဲ့လူတွေကိုလည်းအကုန်ဝင်သမားတွေပဲခေါ်တာပေါ့နော်အဲ့လိုပြောတယ်ကျန်တဲ့လူတွေမပါဘူးပေါ့နော်ဆိုတော့ညီမတို့ကမပါကြဘူးပေါ့နော်ကျန်တဲ့လူတွေကတော့ဝင်နေတာပြင်မငေါဟာကြီးဟာတွေတစ်ခါရအောင်ရစားကြမတောက်ကြမဲ့ငါနေတဲ့လူတွေအများကြီးပဲနောက်ပြီးလမ်းမပါတဲ့စီးရင်လူတွေကိုယ်နဲ့တူတူတွေလည်းမဟုတ်အများကြီးရဲ့
ကွာလာလမ်းမှုမျိုးကမြန်မာလူသားမက်ယူဆန်နာပြောတော့တာပါမြန်မာအများစုလုံးနေရဲ့စက်ယုံတွေစားတောက်ဆိုင်တွေကမလေးရှားမှာပုံမှန်မလဲပတ်သေးပါဘူးအလုတ်လက်မဲ့ရွှေပြောင်းလူသားတွေကလည်းများလာနေပါတယ်။
ကွာလာလာမှုမျိုးစလန်ကောကကိုအောင်စောကလည်းအခုလိုပြောပါတယ်။ဟိုပါဒီသမားတွေနဲ့ဒီကတခွာရောက်နေတာတော့ဘယ်လိုပြောမလဲကိုဝန်တွေဒီပေါ့အခုတချို့ကိုဝန်တွေဆိုရင်မူဖောက်ချင်းကြီးကနေဒီမရှိတော့မပြန်အားရှိနေ။အားလေးကိုဒီကကျွန်တော်ဆွေးအားကုန်နေတော့ကိုဝန်တော့ပေါ့။မြန်မာအစိုးရကကေဆေးရေးလေရင်စီစဉ်ပြီးမေလရှိရမှာမြန်မာနိုင်ငံသားအရောက်တရာနဲ့မေလ20မှာဒုတိယအကြိမ်တရာခုနှစ်ဆယ့်ငါးရောက်က
ထိုင်းနိုင်ငံစကံကားသူတွေပြင်ပမှာဒုက္ခရောက်လို့ပြန်ချင်သူရေအတွက်ကတောင်းတဲ့ချီရှိနိုင်တယ်လို့မြန်မာလူမှုကွန်ရီအတိုင်းဝန်ကခန့်မှန်းကြပါတယ်ကျွန်တော်စောထရန်ကုန်ကနေပြပခဲ့တာပါဒီကနေ့ရဆိုရင်ကုလသမဂ္ဂကသတ်မှတ်ထားတဲ့အကြီးအကျယ်သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးတမင်လေးဖြစ်ပါတယ်လက်ရှိမြန်မာနိုင်ငံမှာသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအပေါ်မှာဘလောက်ထိစိတ် ရေးခွင့်ပြုတိုက်တက်ရေးဥက္ကဋ္ဌဦးဝင်းမျိုးသူကပြောပြပေးသွားမှာပါ။ဆရာဦးမျိုးသူရဲ့လက်ရှိမှာပြည်သူ့ရေးဘက်ကဒီတဘောပဝင်ခြင်းနဲ့ပတ်သက်ပြီးဘလောက်လောက်ထိတတိပြုဆင်ခြင်လာတာမျိုးတွေတွေ့ရပါလဲရှင့
်။ဒီရာဒီဥတုပြောင်းလဲခြင်းနောက်ပဝင်ခြင်းထိခိုက်ခြင်းတွေပေါ်မှာရှိတဲ့အမြင်သဘောထားပေါ့နော်။သိရှိနေတဲ့သူတို့ရဲ့ဘုဒ္ဓတာပေါ့နော်ဒါရီကတော့မြင့်တက်လာတယ်ဘယ်သူမှဆိုသွားမေးလိုက်ရင်တတော်တွေကျက်တဲ့အတွက်ဆိုတော့ရည်ရည်တူကိုထိခိုက်တယ်နော်ရေရင်းမြစ်တွေကိုထိခိုက်တယ်ရေတွေကြီးတယ်ဆိုတော့လောက်ကတော့လူတိုင်းလူတို့ကလေးမကြံပြောနိုင်တာဖြစ်တဲ့အတွက်အဲ့ဒီရှူဒေါင်းတစ်ခုလေးရနေဆိုရင်တော့မစိုးဘူးလို့ကျွန်တော်ပြောနိုင်ပါတယ်တိုးတော်လည်းအားလုံးတိတိကျကျပေါ့တည်တည်တိတိကျကျဟာရတော့မတိသေးပါဘူးတော့အများကြီးရှိတာပေါ့
လက်ရှိမှာကဒီတဘောပဝင်ခြင်းအထူးကိစ္စဖြစ်တဲ့ plastic သုံးဆွဲမှုပိုင်းပေါ့နော်အဲ့ဒီအပိုင်းကအိန္ဒိယနိုင်ငံကြီးတော်တော်များများမှာဟိုလုံးဝ short ချနိုင်တဲ့အနေအထားမျိုးကြီးလုံးဝ short ချလာတာမျိုးကြီးရှိနေပြီမြန်မာနိုင်ငံမှာဒီ plastic သုံးဆွဲမှုကအခုချိန်ထိမြင့်တက်နေတုန်းပဲဆရာဒါကဟိုအသိပညာပေးမှုပိုင်းအားနည်းနေရလားဘလို့ပါလဲရှင
် plastic နဲ့ပတ်သက်လို့လူတို့ရဲ့အမြင်သဘောထားကတော့ပြင်းပြလူတွေဓာတ်ရဲမှာတော့ဒါကိုငါတို့လိုင်းလာဆင်ကျင်မယ်ဆိုရဲလေးချင်းနေရတော့တော်တော်လေးအားနည်းနေသေးလို့တွေ့ရဲ့အဲကျွန်တော်တို့ရွာလေးကိုသွားမယ်ပဲဖြစ်ဖြစ်မြို့ငယ်လေးတွေပဲသွားမယ်ဖြစ်ဖြစ်ကျွန်တော်တို့တွေ့နေရတာဒီကျွန်တော်လွတ်ပစ်ထားတဲ့ချစ်ချိုးအိတ်လို့ခေါ်တဲ့ plastic တွေပေါ့နော်နေရာတစ်ခါအဲကျွန်တော်တို့ပြန်ကျဲနေရတယ်ရေမောင်းနေပိတ်ဆို့နေရတယ်ချောင်းနေထဲမှာစီးနေတာတွေချိုးရည်ဆိုရင်ဒါတွေကမီးရှို့ပြီးအနေရရှိတဲ့စိတ်တက်ငွေတွေရလာတာလေးကိုနော်တတိမထားမိတာဂီယူမပြုတ်မိတာဒါမှမဟုတ်လည်းဂီယူမဆိုင်တာလေးအဲတော့ကျွန်တော်တို့တွေ့နေရပါတယ်ဗျာဒီနေရာမှာတော့ကျွန်တော်တို့တော်တော်လေးကိုပြုပြင်ယူအောင်လို့ထင်ပါတယ်အဲ
့တော့လက်ရှိပေါ့နော်ဒီအစိုးရဘက်ကဒီသဘောပတ်ဝန်းကျင်ထိန်းသိမ်းရေးဘိုင်းနဲ့ပတ်သက်ပြီးတော့ဘလောက်လောက်ထိတေချာဆုံးဖြတ်ပြီးတော့စနစ်တကျကာကွယ်မှုတွေနောက်တစ်ခုကကျတော့ဒီသဘောပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်အစိုးရဘက်ရဲ့ဆောင်ရွက်မှုတွေအပိုင်းပေါ်မှာဆရာဘယ်လိုများသုံးသပ်ပါလဲ
ကျွန်တော်တို့ Columbia University ကကျွန်တော်တို့ဒီ Sustainable Development Goal လို့ခေါ်တဲ့ထောင်စုနေတာဆွဲတဲ့ professor ကြီးတွေအနေနဲ့လေးလာတဲ့ဟိုမှာမြန်မာနိုင်ငံဘလောက်ကောင်ထက်ပေါ်နေလဲဆိုတဲ့အစီအစဉ်ကစားပြီးထွက်လာတယ်။နော်တကယ်တိုးတက်မှုရှိရပေါ့ sustainable development goal ကိုချီအောင်လုပ်နိုင်တဲ့ area ကတစ်ခုနှစ်ခုပဲရှိသေးပြီးတော့ကြံတဲ့ဟာတွေကတော့လှုပ်ဆောင်နေဖြစ်ပြီးတော့အများစုကတော့တိုးတက်မှုမရှိဘူးတန်နေတဲ့ချုပ်ကိစ္စတွေဆိုရင်တန်ဆုံးနေတယ်တော်တော်လေးကိုနည်းနေတယ်လို့ဒီလိုလေးတုံ့ပြန်ထားတာတွေ့ပါတယ်။လုံးတော့လုံးနေတယ်ထိရောက်မှုမရှိဘူးလို့ပဲဒီလိုတုံ့ပြန်ပါပါ
။ဒါရှိသောပဝင်းကျင်ဆိုင်ရာပြဿနာတွေတက်လာပြီးလည်းအစိုးရဘက်ကကင်ကျွယ်မှုပိုင်းမှာအရန်အားနေနေရတယ်ရှိပါတယ်။ဒါကဘလို့ကြောင့်များအခုလိုအားနေနေရလဲဒီပေါ်မှာကျမတို့ဘလို့များပြုပြင်နေပါလဲရှင့
်။နံပါတ်1ကတော့ကျွန်တော်တို့ဆောင်ပြောတဲ့ကျွန်တော်ခံယူချက်ကနေအရင်စရမယ်ထင်ပါတယ်။တွားမင်းရင်တော့နိုင်ငံကြီးကောင်းဆောင်အကုန်လုံးဌာနဆိုင်ရာအကြီးအကဲတွေအကုန်လုံးကဒါပဲပြောတာပါပဲ။ဒါပေမဲ့လက်တွေ့ကြရင်တော့တကယ်လို့ရင်တော့ဒီဝိုင်းထီမှာဆိုလို့ဆိုပြီးတော့ဘလို့ပဲမူဝါဒတွေခြားတာခြားတာသူတို့ကိုယ်တိုင်ကကိုနော်ပတ်ဝန်းကျင်ကိုနောက်ကိုပြစ်လိုက်ကြတာတွေ့ရပါတယ်။အာစီဝိုင်းဖွင့်ပြရင်တော့ပတ်ဝန်းကျင်ထီမှာပဲဆိုတော့အဲဒီခံယူချက်ကိုပြန်ရမှာပါ။ဒီလိုညီသူစိတ်ထားရင်ထားဖို့ကအရေးကြီးဆုံးပဲ။ညီသူစိတ်ထားမရှိတဲ့ခါကျတော့အရေးနဲ့အကြောင်းနဲ့ဆိုရင်မတိမတာစီဝိုင်းဘက်ကိုပတ်လိုက်ကြတယ်အတောင်လျှောက်ဖြစ်နေတာပေါ့ဗျာ
။လက်ရှိမြန်မာနိုင်ငံရဲ့သဘောပတ်ဝန်းကျင်ထိန်းသိမ်းရေးလုပ်ငန်းမှာဘယ်အပိုင်းကအကြီးမားဆုံးစိန်ခေါ်မှုဖြစ်နေရပါလဲဆရာ။
စင်ခေါ်တဲ့အကြီးဆုံးအနေနဲ့တွေ့တာတော့ကျွန်တော်တကယ်ရင်ဆိုင်ရမှာတော့အဲဒီတက်တော့ပြုံးကြည့်ခြင်းလို့ကျွန်တော်ကပြောချင်ပါတယ်ဒါကြောင့်ဒါကိုအလေးထားပြီးဆောင်ရွက်တည်တယ်လို့တော့ကျွန်တော်မြင်ပါတယ်
ဒီစင်ခေါ်ချက်တွေကိုကျွန်တော်တို့ဘယ်လိုများဖြေရှာပြီးဖြေရှင်းစင်ပါလဲဆရာ
တော်ကြီးရကိစ္စတွေညကိစ္စအထူးမင်းညရစီမံခန့်ခွဲမှုလည်းပါလာပါဘောညရစီမံခန့်ခွဲမှုနဲ့တတော်ပြုံးမှုကဒါဆက်ဆက်နေတော့เนาะအဲဒီစီမံခန့်ခွဲမှုတွေမှာလူလူကဆုံးဖြတ်နိုင်တဲ့အနေအထားကိုပါလာမှဒါလည်းထိရောက်တဲ့အောက်ခြေမှာတတော်ထိန်းသိမ်းရေးရဖြစ်လာမှာဖြစ်ပါတယ်လက်ရှိအနေအထားမှာကတကယ်လူလူကိုခြေထဲဝင်ဝင်ပါဝင်ခွင့်မပေးထားပါဘူးကြာအဲ့ဒါကိုပဲဒီကစာပြင်ရမှာပ
ါစိမ့်လန်းမိမိဘုံညိုတုတ်တဲ့ဥက္ကဋ္ဌဦးဝင်းမျိုးသူတို့ကျမမေခမေမြန်ခေတာဖြစ်ပါတယ်ရှင်
ဒီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့အမျိုးသမီးခန္ဓာကိုကျွန်မခင်ဗျာတွေကတင်ဆက်ပေးပါမယ်။ကမ္ဘာကြီးပြုံးလေလာမှုနဲ့ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကိုဖြစ်စေတဲ့ဖန်လုံအိမ်ကျန်းွေထုတ်လုပ်မှုလျှော့ချရေးတကူတော့ဆန္ဒပြရာကနေကမ္ဘာတဝန်းတန်းနဲ့ရှိတဲ့ကျောင်းသားလူငယ်တွေပါဝင်လာတဲ့အထိစီယုံလုံဆောင်နိုင်ခဲ့တဲ့ဆွီဒင်နိုင်ငံက Greatest Thunberg ကသူ့ရဲ့လှုပ်ရှားမှုတွေကြောင့်ပဲကမ္ဘာကောင်းဆောင်တွေကပါအတိမတ်ပြုအလေးထားခံလာရတဲ့စေချော်တဲ့လူငယ်အမျိုးသမီးတယောက်ဖြစ်ပါတယ်ဒီကနေ့ကဘာကြီးကြုံတွေ့နေရတဲ့အကြီးအမားဆုံးပြဿနာတစ်ခုကိုအကျေလောင်ဆုံးနှူးစော်လှုပ်ရှားနိုင်သူအဖြစ်အတိမတ်ပြုခံထားရတဲ့သူပါယုံကြည်ချက်ခံမှမှုနဲ့မစုံမနစ်ခွန်အားစိုက်ထုတ်မှုတွေကြောင့်အတတ်ငယ်ငယ်အရွယ်မှာပဲသဘာဝပတ်ဝန်းကျင်ကြီးရာခေါင်းဆောင်တယောက်ဖြစ်လာတဲ့ဆယ်ကျော်သက်အမျိုးသမီးငယ် Greta Thunberg နဲ့သူ့ရဲ့လှုပ်ရှားမှုတွေအကြောင်းဒီသတင်းဖတ်အမျိုးသမီးကဏ္ဍမှာစူးစီးတင်ပြပေးပါမယ်ရှင်ရာဝိရဏမျိုးစုံခံစားနေရတဲ့ချွတ်တဲ့ခန္ဓာတစ်ခုလိုဖြစ်လာနေပြီးမိုးခေါင်ရေရှားကြော်မိလောင်မုန်တိုင်းပင်ရေပေးစားတဲ့သဘာဝဘေးဒဏ်အမျိုးမျိုးနဲ့ယောဂကပ်ဘေးဒဏ်တွေကိုပါတစ်နှစ်တစ်နှစ်ပိုးပြီးတော့ခက်စစ်စစ်ကြုံတွေ့လာနေရပါတယ်။ကဘာကြီးပူနွေးလာမှုနဲ့ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကိုဖြစ်စေတဲ့ကာဗွန်တန်းွေထုတ်လွှတ်မှုကိုအတိုင်းအတာတစ်ခုအထိမလျှော့ချနိုင်ဘူးဆိုရင်တော့ဒီလိုအခြေအနေတွေကပိုးပြီးတော့ဆူလာနိုင်ွယ်ရှိတဲ့ဆိုတာကိုလည်းသိပ္ပံပညာရှင်တွေကသတိပေးနေကြတာပါ။ဒီလိုပဲသဘာဝပတ်ဝန်းကျင်ရေတက်ကြွလှုပ်ရှားသူတွေကလည်းကာဗွန်တန်းွေထုတ်လွှတ်မှုတွေကိုအမြန်ဆုံးလျှော့ချဖို့ကမ္ဘာကောင်းဆောင်တွေကိုဖိအားပေးတိုက်တွန်းနေပါတယ်။ဒီထဲမှာထင်ရှားတဲ့တက်ကြွလှုပ်ရှားသူတွေကတော့ဆွီဒင်နိုင်ငံကဆယ်ကျော်သက်အမျိုးသမီးငယ် Greta Thunberg ဖြစ်ပါတယ်။ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကြောင့်လူသက်ပေါင်းများစွာဆုံးရှုံးရပြီးအတိတ်ကရောက်နေကြရတာဟာကမ္ဘာကောင်းဆောင်တွေရဲ့လက်တွေ့မှာပါတဲ့ဂတိကဝတ်တွေနဲ့ကာဗွန်တန်းွေရော့ကျအောင်မလုပ်ဆောင်နိုင်တာတွေကြောင့်ဖြစ်တယ်လို့ Greta Thunberg ကပြင်းပြထန်ထန်ဝေဖန်ပါတယ်။ကဘာကြီးရေရှည်ရက်တည်နိုင်ရေးကိုရှေ့မရှုပဲငွေနဲ့အကျိုးစီးပွားကိုသာကြည့်ပြီးဖြစ်လာတဲ့အကျိုးဆက်ကိုတာဝန်မခံချင်ကြတဲ့လူကြီးတွေကြောင့်ဒီကနေ့ခေတ်မျိုးဆက်တဲ့လူငယ်တွေဆူရတဲ့သဘောပေါက်ဘေးဒဏ်တွေကိုကြုံကြရတယ်လို့သူကပြောပါတယ
် You are failing us but the young people are starting to understand your betrayal the eyes of all future generations are upon you
ရှင်တို့လူကြီးတွေကျမတို့အပေါ်မှာပြက်ကွက်ထင်ကြတယ်။ရှင်တို့ရဲ့တာဝန်မတည်မှုတွေကိုလူငယ်တွေကအခုတော့နားလည်လာကြပါပြီ။အနာဂတ်မျိုးဆက်တွေကရှင်တို့ကိုစောင့်ကြည့်နေပါတယ်။ထပ်ပြီးတော့ပြက်ကွက်အောင်ဆိုရင်တော့ကျမတို့ဘယ်တော့မှခွင့်လွန်မှာမဟုတ်ပါဘူး။ဒီတိုင်းလက်ပိုက်ကြည့်နေတော့မှာမဟုတ်ပါဘူး။အခုတက်ပို့ပြီးဘောင်းကြော်မလာဖို့ဒီအချိန်ဒီနေရာမှာပဲစီးကံလိုက်ပါတယ်။ရှင်တို့ကြိုက်ကြိုက်မကြိုက်ကြိုက်အပြောင်းလဲအတွက်ကဘာကြီးကနိုးထလာနေပါပြီ
။ဒါတော့2019ခုနှစ်စက်တင်ဘာလကကဘာတဝန်းသမ္မတရီဝင်ကြီးချုပ်တွေနဲ့ကဘာကောင်းဆောင်တွေအများပြားတက်ရောက်ခဲ့ကြတဲ့ကုလသမဂ္ဂအထွေထွေညီလာခံအတွင်းရာသီဥတုဖောက်ပြန်ပြောင်းလဲမှုဟန်တာရေးဆိုင်ရာထိပ်သီးဆွေးနွေးပွဲမှာ Greta Thunberg ကကဘာကောင်းဆောင်တွေကိုရဲရဲဝံ့ဝံ့သတိပေးပြောခဲ့တာပါ။က ကမ္ဘာကြီးပုံနေမှုကိုလျှော့ချနိုင်ဖို့တင်းကလေးကမ္ဘာကောင်းဆောင်တွေအနေနဲ့မှန်ကန်တဲ့မူဝါဒတွေချမှတ်ပြီးတာဝန်ယူဖြေရှင်းကြရလိမ့်မယ်ဆိုတော့ကိုသွန်ဘက်ကဥရောပပါလီမန်မှာရောဥရောပနိုင်ငံတချို့ကလွှတ်တော်တွေမှာပါတက်ရောက်ပြောကြားခဲ့တယ်လို့ဥရူရာတီအရေးဆိုင်ရာကမ္ဘာညီလာခံတွေမှာလည်းပြီးခဲ့တဲ့နှစ်နှစ်ဆက်တိုက်တက်ရောက်ပြောကြားခဲ့တာဖြစ်ပါတယ်။လူငယ်တဲ့နှစ်နှစ်အသက်15နှစ်အရွယ်တုန်းကတော့ Greater သွန်ဘက်ကတောက်ချာနေတရဲ့ကျောင်းချိန်အတွင်းမှာကျောင်းကိုမတော်ပဲရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေနဲ့ပတ်သက်လို့တာဝန်ရှိသူတွေကထိရရောက်တုံ့ပြန်ကင်တွယ်ပေးဖို့တကူတော်ဆန္ဒပြတောင်းဆိုခဲ့တာပါ။မီးလောင်နေတဲ့အိမ်တလုံးလိုဖြစ်နေတဲ့ကမ္ဘာကြီးမှာသူတို့လိုမျိုးဆက်တွေအထက်အနာကက်မဲ့ရတာမို့ဒီအခြေအနေကိုပြောင်းလဲဖြစ်နိုင်တဲ့ဘယ်ရာကိုမဆိုသူတို့ဖို့အတွက်ဆုံးဖြတ်ခဲ့တယ်လို့ Credit သွန်ဘက်ကပြောပါတယ်။သူ့ရဲ့အဆန်ကိုလူတွေနားထောင်လာတဲ့အထိမဆုံမနစ်တောက်ကြနေတိုင်းလူတော်ရှိဆန္ဒပြရာကနေကမ္ဘာကျွန်းမှာလူငယ်စမ်းပေါင်းများစွာပါဝင်လာခဲ့တဲ့အချိန်သဘာဝပတ်ဝန်းကျင်ရေကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုကြီးဖြစ်လာအောင်လှုံ့ဆော်နိုင်ခဲ့တဲ့သူတွေဖြစ်ပါတယ်။လူငယ်အမျိုးနဲ့ကျွန်းမှာတခုတော့ဆက်ရဲလှုပ်ရှားမှုကနေဒီကနေ့မှာတော့Fridays for Future တောက်ကြနေရအနာဂတ်အတွက်ဆိုတဲ့စာပုံနဲ့နိုင်ငံပေါင်း150ကျော်မှာလူငယ်တန်းပေါင်းများစွာပါဝင်တဲ့သဘာဝပတ်ဝန်းကျင်ကြီးလှုပ်ရှားမှုကြီးပေါ်ပေါက်လာခဲ့တာပါ။ Credit Thunder ကဒီကနေ့ကဘာကြီးမှာချုပ်တွေ့နေရတဲ့အကြီးမားဆုံးပြဿနာတစ်ခုကိုအကျယ်လောင်ဆုံးနှိုးဆော်နိုင်ခဲ့သူဖြစ်တယ်လို့ဆိုပြီးကဘာကျော် Time Magazine ကြီးကလည်း2019ခုနှစ်အတွက်အထူးခြားဆုံးပုဂ္ဂိုလ်အဖြစ်သူ့ကိုဂုဏ်ပြုခဲ့တယ်လို့2019ခုနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုအဆိုပြုခံရတဲ့အထက်မှာလည်း Credit Thunder ပါဝင်ခဲ့ပါတယ်။ကမ္ဘာကောင်းဆောင်တွေတာဝန်မဲ့စွာနဲ့လှူလှူရှူနေတဲ့ကိစ္စတစ်ခုကိုယုံကြည်ချက်အပြည့်နဲ့ထောက်ပြပြောဆိုဝင်သူ Credit သုံးသက်ခါတကယ်တော့သူစိတ်ဝင်စားတဲ့အကြောင်းအရာတစ်ခုမှသာအာယုံဆူဆိုက်တက်ပြီးလူတွေနဲ့ဆက်ဆံပေါင်းတဲ့နေရာမှာအခက်အခဲရှိခဲ့တဲ့ Asperger Syndrome လို့ခေါ်တဲ့အထူးကြဝေဒနာတစ်မျိုးခံစားခဲ့ရတဲ့လူငယ်တစ်ယောက်ပါအသက်ရှင်နေအရွယ်လောက်မှာရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေအကြောင်းကျောင်းမှာစတင်လေ့လာခဲ့ရတယ်လို့ကဘာကြီးဟာဖန်လုံးအိမ်ဂျင်းွေထုတ်လုပ်မှုတွေကြောင့်ပုံလေးလာနေတဲ့ဆိုတဲ့အခြေခံအချက်ကိုသူနားလည်လာခဲ့တဲ့အခါမှာတော့ဒီပေါ်မှာလူတွေကဘာလို့အလေးနဲ့မတုံ့ပြန်ကြတာလဲဆိုတာကိုသိပြီးတော့အံ့ဩစိတ်ပြတ်ခဲ့ရတယ်လို့ Greta Thunberg ကပြောပါတယ
် People are suffering people are dying entire ecosystems are collapsing
လူတွေဒုက္ခမျိုးစုံဆန်းစားနေကြရပါတယ်။လူတွေတည်နေကြရတယ်။ဒေသစစ်လေကြီးတစ်ခုလုံးပျက်စီးလာနေပါတယ်။လူတွေအစုလိုက်အပြုံလိုက်တည်ကျပျက်စီးပြောက်ွယ်တဲ့အခြေအနေအဆကိုကျမတို့ကြုံလာနေရတာပါ။ဒီလိုအချိန်မှာတော့မှငွေကြီးနဲ့အဆုံးဆုံးစီးပွားရေးခွင့်မျိုးတိုးတက်ဖို့ဆိုတာကိုပဲကြိုးပမ်းနေကြတော့မှာပဲ။ရှင်တို့မှပြောဝင်နိုင်ပါတယ်။
ရန်ကုန်ကဖောက်ပြန်ပြောင်းလဲမှုတွေဟာလူတွေရဲ့ကျန်းမာရေးနဲ့ဒီကနေ့ခေတ်မွေးဖွားလာတဲ့ကလေးငယ်တွေရဲ့ဘဝနေထိုင်မှုအရေးအတွေးကိုချင်းချောက်လာလိမ့်မယ်ဆိုတာကိုသိတဲ့ပညာရှင်တွေသူတည်သူကလည်းခြောက်ပြပြောဆိုနေကြတာပါအပူချိန်မြင့်တက်မှုကနေရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေဟာပိုးပြီးတော့ဆိုးဝါးလာနေပြီးယောဂါတွေပုံမှုထူပြောလာစေတယ်လို့လက်ရှိနဲ့အနာဂတ်မျိုးဆက်တွေအတွက်စားနပ်ရေးကဖူလုံမှုအန္တရာယ်ရှိလာလိမ့်မယ်လို့ပညာရှင်တွေကသတိပေးနေတာပါကဘာကြီးပုံမွေးမှုရဲ့တံကိုလူတွေတနေ့တခြားတိတိတသာပိုးပြီးတော့ခံစားလာနေရတဲ့တိုင်အောင်ကဘာကောင်းဆောင်တွေကတော့ဂျာကိုအေးနဲ့မထားချင်ကြသေးဘူးလို့ Greta ကပြောပါတယ
်။ Countless of people have stood in front of the United Nations climate conferences.
မင်းတို့နိုင်ငံအောင်များတဲ့သူတွေကုလသမဂ္ဂရုံးရှည်လာပြီးတော့ကာဗွန်တက်ွေထုတ်လွှတ်မှုတွေချော့ချဖို့တိုင်ရင်ကောင်းဆောင်တွေကိုတောင်းဆိုခဲ့ကြပေမဲ့လေခေါင်းဆောင်တွေကတော့နားထောင်ခဲ့ပါဦး။ကာဗွန်တန်းွေထုတ်လွှတ်မှုကဆက်ပြီးတော့များလာနေသေးပါ။ဒါကြောင့်သူတို့ကိုဘာမှမတောင်းဆိုတော့မယ်နဲ့ကတော်ကတီးသူတွေကိုပဲတိုင်ကန့်ခေါင်းဆောင်တွေဘလောက်ပြက်ကွက်ကြတယ်ဆိုတာကိုနားလည်အောင်ကျမကြိုးစားပါမယ်။ဒီကနေ့ကျမတို့ရင်ဆိုင်နေရတာကလူသားတွေရဲ့အသက်ရှင်နေထိုင်ရည်တည်မှုတွေကိုချိတ်ချောက်ခံလာရတာပါပဲ။ဒါကိုဆက်ပြီးတော့ခွင့်ပြုဖို့အချိန်မရှိတော့ပါဘူး။
ဆမုဒေါ်လာရေးခေတ်ကနေဒီနေ့ခေတ်အထိပြောင်းလဲလာခဲ့တဲ့ကာလတစ်လျှောက်ဆက်ယုံလှုပ်ယုံနေမော်တော်ကားတွေလူတွေရဲ့နေစဉ်နေထိုင်မှုပုံစံတွေကြောင်းကာဗွန်တန်းွေထုတ်လွှတ်မှုတွေအဆမတန်များလာခဲ့ပြီးကမ္ဘာကြီးပုံနေမှုကတနည်းအားဖြင့်တိတိတသာပိုဆိုးလာခဲ့တာပါ။နောက်ဆက်တွဲဆိုးကျိုးတွေအနေနဲ့ကတော့ကမ္ဘာတဝန်းရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေနဲ့အကျက်အကျဲတွေပိုပြီးများလာခဲ့တာပါ။ကရက်ဒက်သွန်းဘက်ကတော့ကမ္ဘာမြေကြီးကိုအချိန်မီကဲဖို့အတွက်ကာဗွန်တန်းွေထုတ်လွှတ်မှုတွေကိုလုံးဝရပ်တည်လိုက်ရမယ်လို့ပြောနေတာပါ
။ Let's be clear. We don't need a low carbon economy. We don't need to lower emissions.
ရှင်းရှင်းပြောရရင်ကာဗွန်တန်းွေထုတ်လွှတ်မှုနည်းတဲ့စီးပွားရေးတို့ကာဗွန်တန်းွေထုတ်လွှတ်မှုချော့ချတာတွေလုံးရမယ်အခြေအနေမဟုတ်ပါဘူး။ကမ္ဘာပူချိန်ကို 1.5 ဒီဂရီစင်တီဂရိတ်အောက်မှာထားနိုင်ဖို့ဆိုရင်ကာဗွန်တန်းွေထုတ်လွှတ်မှုကိုအခုကတည်းကရပ်တည်ရမှာဖြစ်ပါလေ။
ကမ္ဘာပူချိန်ကို2ဒီဂရီစင်တီဂရိတ်ထက်မပိုအောင်မထိန်းထားနိုင်ဘူးဆိုရင်ရာသီဥတုပြန်ပြောင်းလဲမှုတွေရဲ့ဆိုးကျိုးတွေကိုအကြီးအကျယ်ကြုံရလိမ့်မယ်လို့ပညာရှင်တွေကအစောပိုင်းအတွက်ချက်ပြောခဲ့ကြပြီးတော့နောက်ပိုင်းမှာတော့အဲ့ဒီသတ်မှတ်ချက်နဲ့တောင်မလုံလောက်နိုင်တော့ဘူးလို့ဆိုပြီးကမ္ဘာကြီးရဲ့အပူချိန်ကို 1.5 ဒီဂရီစင်တီဂရိတ်ထက်မပိုအောင်ထိန်းထားနိုင်မှသာလူတွေရေရှည်မှာအသက်ရှင်ရပ်တည်နိုင်ကြလိမ့်မယ်လို့ပညာရှင်တွေကပြောဆိုထားတာပါသဘောပတ်ဝန်းကျင်ထိန်းသိမ်းဆိုင်ရာပါရီသဘောတူညီချက်မှာလည်းကမ္ဘာကြီးရဲ့အပူချိန်ကို2ဒီဂရီစင်တီဂရိတ်ထက်မပိုအောင်ထိန်းထားနိုင်ဖို့ကာဗွန်တန်းဝင်ထုတ်လွှတ်မှုတွေကိုအချိန်ကာလတစ်ခုသတ်မှတ်လျှော့ချဖို့သဘောတူထားတာပါဒါပေမဲ့လက်တွေ့အကောင့်ထဲပုံမှုပိုင်းမှာတော့အားနည်းနေစေဖြစ်ပါတယ်ဒါကြောင့် Greta Thunberg ကတော့ကောင်းဆောင်မှုအနေနဲ့လက်တွေ့မှာပါတဲ့စက္ကလုံတွေကိုရက်ပြီးကမ္ဘာကြီးကိုအမြန်ဆုံးကယ်တင်ကြဖို့နှိုးဆော်နေတာပ
ါ The longer we wait the harder it will be to turn this aroundSo let's not wait any longer.
ဒီချက်ဖို့အချိန်ကြာစောင့်နေပြင်ဆင်ဖို့ခက်လေဖြစ်လာပါလိမ့်မယ်။ဒါကြောင့်အချိန်တွေထပ်ပြီးတော့မပြုံးတော့ဘဲနဲ့လက်တွေ့အကောင့်ထဲပေါ်ကြရအောင်ပါ
။ဥရုယာပြည်အရေးအပါဝင်ဒီနေ့ကမ္ဘာကြီးကြုံတွေ့နေရတဲ့အချက်တွေကိုဆွေးနွေးကြတဲ့ R20 Austrian ကမ္ဘာထိပ်သီးဆွေးနွေးပွဲမှာ Greta Thunberg ကတိုက်တွန်းပြောကြားခဲ့တာပါ။အပြောင်းလဲတွေဖြစ်လာအောင်ဒီကနေ့လူသားတွေကပဲလှုံ့ဆော်ကြရမှာဖြစ်ပြီးကမ္ဘာကြီးကိုကောက်ွယ်ဆောင်ရှောက်ကြဖို့တဘာဝပတ်ဝန်းကျင်ကြီးကိုထိန်းသိမ်းကြဖို့ဘယ်လိုလူမျိုးမစုဆွမ်းဆောင်နိုင်လဲဆိုတာနဲ့မှန်ကန်တဲ့ယုံကြည်ချက်နဲ့ခိုင်မာတဲ့စွဲလုံးလာရှိဖို့သာလိုအပ်တဲ့ဆိုတာကို Greta Thunberg ကလက်တွေ့ကြားခဲ့တဲ့ဆိုတာတင်ပြရင်းနဲ့ပဲဒီသတင်းပန်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝေပြပါရှင်ကျမခင်ဗျာပါရှင်
ဘုဒ္ဓဘာသာတုဒ္ဒဆောင်တဲ့အမေရိကန်လူခွင့်အစီအစဉ်မှာဆက်ယုံအလုံယုံကကိုဗစ်ကူးစက်မှုအကြောင်းကိုတင်ပြပေးမှာပါ။ COVID-19 ကာယရောဂါဒဏ်ကိုအဆိုးရွားဆုံးခံရတဲ့အမေရိကန်ပြည်ထောင်စုမှာဒီရောဂါဒဏ်ကိုခံရတဲ့သူတွေရဲ့မြန်မာတွေလည်းပါဝင်ပါတယ်။အထူးသဖြင့်ဒီဆက်ယုံအလုံယုံတွေမှာလူတွေတယောက်နဲ့တယောက်ကဲ့ရဲ့လုံနေကြတဲ့လုပ်ငန်းဝင်ကနေကူးစက်ခံကြရတာပါ။ Texas ပြည်နယ်အမေရိကလူမျိုးကဒီကိုမင်းကိုလက်ကိုကျွန်တော်ဆက်သွယ်ပြီးတော့ဒီ Texas ပြည်နယ်ဆက်ယုံအလုပ်ယုံတွေမှာဒီ COVID-19 ကူးစက်မှုအခြေအနေအကြောင်းကိုမြန်မြန်ထားပါတယ်သူရဲ့ဖခင်ကဆိုရင်လည်းမကြသေးခင်ကမှ COVID-19 ကြောင့်ဆုံးမသွားတာပါဒီအကြောင်းကိုကျွန်တော်အောင်အောင်ကတင်ပြပေးထားပါတယ်ခင်ဗျာမင်္ဂလာပါကိုမင်းကိုလက်ရေဒီကိုမင်းကိုလက်တို့အမေရိကလူမျိုးကတိုင်ဆန်ဆက်ယုံမှာပေါ့လေမြန်မာတွေ COVID-19 အတော်လေးအာကူးစက်ခံရရလို့ကျွန်တော်သိရပါတယ်ဆိုတော့ကိုမင်းကိုလက်ဖခင်လည်းပဲဒီပိုင်းလေးမှာပဲဆုံးသွားတာဆိုတော့ဘယ်လိုမျိုးဟိုကူးစက်ခံရလဲဆိုတဲ့အကြောင်းကိုအရင်ဆုံးစပြီးတော့ပြောပြပေးပါလား
ဟုတ်ကဲ့ခင်ဗျာကျွန်တော်အဖေကဒီပြလာ20ရက်နေ့ရက်ဒီမှာစပြီးတော့ဖြားလာတော့နော်ကျွန်တော်လည်းအလုပ်စီးနေအဲ့ဒါကျွန်တော်တို့လောကလုံးထဲမှာကျွန်တော်ဗရိတ်နားလိုက်တဲ့အချိန်မှာပြည်ကျွန်တော်လာပြောတယ်ဘာသာရဲငါတို့ကနေမှာဖြားကြည့်လို့ဖြစ်လာပြီတဲ့ဒါဖြေရတယ်ဆိုလို့ရှိရင်ဆက်ချင်းအိမ်ပြန်ဒီခုချိန်ရတိတ်ရပုံလွယ်တာမဟုတ်ဘူးလို့ယောဂရဲ့ဖြစ်နေတာလို့ဆိုတော့ပြီးရဆိုပြန်မယ်သူသူရဲ့သွားပါတော့ပြောပြီးတော့အဲ20ရက်နေ့ညကအလုံးတော်ပြီလို့ဆိုရင်သူအိမ်ပြန်လာတယ်ပြန်လာပြီးတော့နောက်တစ်ကြက်တော့စီးသွားစစ်တဲ့ခါကျတော့ကျွန်တော်အားကြက်ကနေပြီးတော့သူအဲ့မှာစီမစစ်တော့စီမစစ်ကြီးတော့ဘူးတဲ့ဆိုတော့ကျွန်တော်ပါပါတယ်ကျွန်တော်လိုက်ပြုတယ်။ဒါနဲ့နောက်တစ်ပတ်စီရင်လာပြီးမှဆက်စစ်ဖြစ်တယ်။ဒီကျွန်တော်တို့ CDC ကအစိုးရအတွက်တဲ့ဌာနမှာကျွန်တော်ဆက်စစ်တယ်။ဆက်စစ်တဲ့အခါကျတော့ဒီဘက်30မနက်ပိုင်းမှာသူ့ကို positive ဖြစ်တယ်လို့သိရတယ်။အဲ့ဒီမှာသူကရမ်းဖြားလိမ့်မယ်။ဆက်တဲ့အခါကျတော့ဒီအမိမခေါ်တယ်။ခေါ်တဲ့အခါကျတော့သူက positive ဖြစ်တဲ့အတွက်သူ့ကိုသိရုံပေါ်ပါတယ်။
ဆိုတော့ဟိုအခုလိုမျိုးပေါ့လေဆက်ယုံထဲမှာကိုဗစ်ကြောင့်ဖျားနာနေကြတာရောဟိုဆက်ယုံကြီးကျက်သူတွေကမသိပ
ါဘီလာမသိလားလို့မသိဘူးကျွန်တော်တို့တော့ပြောရတာဟုတ်မှသူကကျွန်တော်တို့ကစာရွက်နဲ့အထောက်ခံနဲ့ပြရတာမှသူတို့ကလက်မခံဘူးရင်းနေအဲကနေပြီးတော့ဒီဒရင်းမှာကြီးညာတယ်ကြီးညာတဲ့ကတော့ဒီဒုသမရာဦးဆောင်တဲ့ဒါကျမကြီးအခွဲကနေစီလွတ်မယ်ဆိုတော့အဲကနေပြီးတော့စီစစ်တဲ့ဒီလောလောနဲ့မှာခုနကစီစစ်လာတဲ့ခါကျတော့အဲမှာလေတယောပြန်နေအားလုံးပေါ့ပုံနေပေါ့တက်စီလိုက်တဲ့ခါလူကြီး6500ပေါ်တယ်လေဘာဖြစ်လဲမပါသေးဘူးနော်အဲ့ဒီမှာဆက်6500ပေါ်တယ်လေပေါ်တယ်ဖြစ်တာဘူးအလုံးအလုံးကျွန်တော်ကဟိုဒီရှိဒီရှိဒီရှိ3ရှိရှိတယ်ဒီရှိကဒီရှိကဒီရှိတတ်တာဒီရှိကဒီရှိပေါင်းလို့20ပေါင်းလို့ခိုင်းတယ်ပြီးတော့တရက်ကိုလောကအပူရင်းွေ30ပြီးပြီးတော့ အဲ့ဒီကကြာလူရည်မှတ်ပြီးတော့သွားဆင်းတယ်ဆင်းတဲ့အခါကျတော့အဲ့လူကိုတက်ဆင်းလိုက်ပေါ်ကနေဖြစ်လိုက်နောက်ပြန်သွားလိုက်ကောင်းတဲ့လူကပြန်သွားလိုက်နောက်တစ်ကြိမ်ဆက်ဆင်းလိုက်ပေါ်ကနေဖြစ်လိုက်ဒီလူကလည်းအားလေ
ဟိုကူးဆက်မှုမရှိအောင်ဆက်ယုံနေဘက်ကဘာမှလုပ်မပေးဘူးလားဗ
ျကျွန်တော်ဘီပေါ်ကနေရှိတယ်ဆိုတာသိရတော့မှကျွန်တော်ကိုယ်တိုင်သွားဆင်းလို့စိတ်မချလို့သွားဆင်းတဲ့အခါကျမှပေါ်ကနေဖြစ်မှသိရတယ်ကျွန်တော်တို့ဒီအာနာပါနမလာခင်မှာဒီထိုက်ကန်နေပြီးတော့အလုံးယုံပြင်းမှာဒီတရားနဲ့တရားဟိုဒီမဖြစ်အောင်ဆိုတော့သမေးသားကုန်ဒီပါလေးမှာတရားတရားဓာတိပါလေးချီလို့မရအောင်ဆိုတော့ဒီ6ပြီပါပေါ့အဲလိုမျိုးထားတယ်ဒါတော့လည်းဘာမှမထူးဘူးဘာလို့ဆိုတော့လောကထဲမှာသူသူကြီးတရားတရားလူတိုက်နေတာဒီကလည်းအလုံးယုံလည်းသူကကဟောတော့ဒီကျမိုက်ထားတာလည်းတော့ဒီလူသားတို့က positive သိလို့နှစ်ပတ်နာရမယ်ဆိုလို့ကျချင်းနှစ်ပတ်တော့မပြည့်သေးဘူးဖုံးပေါ်လာတယ်အလုံးစင်ဖို့ပြီးတော့ positive ရှိတဲ့လူကိုလည်းအလုံးစင်ရမှဆိုတော့အတရားဓမ္မပေါ်ခိုင်းတယ်ဒါမျိုးတွေလည်းဟိုလေတွေ့နေတာ
ဆိုစက်ယုံမောင်ရောလုံသားဦးရေကဘယ်လောက်ရှိပါလဲမြမရောဘယ်နည်းလောက်ရှိပါလဲနောက်ဒီမြမရေကဘယ်လောက်ထိ covid ကူးစက်ခံရပါလဲ
ကျွန်တော်တို့ခိုင်ဆံမှာဆိုလို့ကြည့်ရင်အလုံးစုံလူကြီး2500ပတ်ဝန်းကျင်မှာရှိပါတယ်။တိုက်ချင်းမှာမြန်မာပြည်သားဦးရေ800လောက်ရှိတယ်ပြုလို့တော်တော်များလား။800ရှိတယ်။ positive က400လောက်ဖြစ်။အများဆုံးကမြန်မာပြည်သားတွေ။ကျွန်တော်တို့ community တစ်ခုလုံးကအကုန်လုံးနှီးပါလောက်ဖြစ်
။ဆိုတော့ဒီဆက်ရုံကဥမာဟို COVID-19 ဖြစ်လို့ဟိုနေမကောင်းဖျားနာတယ်ဆိုလို့ရှိရင်လည်းပဲဒီဆရာဝန်တွေဝါရီရှိရလက်မှတ်တွေဝါရီနဲ့ဒီအလုံးမသွားပဲနေလို့မရဘူးလားဗ
ျပြောမယ်ဆိုလို့ရှိရင်ဒီပါရှိတဲ့သမားတယောက်ကသူ့ရောက်ကြတာကင်ဆာလမကင်ဆာလမဖြစ်တယ်သူ့ရဲ့ဆရာဝန်ကနေပြီးတော့အဲ့ဒီအမကိုအလုံးမသွားပါနဲ့လို့ပြောတယ်ဘာဖြစ်လို့လဲဆိုတော့အဲ့ဒီဆက်ရုံမှာကဒီပေါ်သတိကြီးများနေတယ်အဲ့ဒီတော့ကြောင့်သူ့ရဲ့လူနာကိုကင်ဆာနေပြီးတော့နောက်ထပ်ရောဂါတစ်မျိုးဗိုင်းရပ်တစ်မျိုးကိုကူးစက်အောင်ကာကွယ်တဲ့နေနဲ့အလုံးမသွားပါနဲ့ပြောတာပေါ့အချိန်ချင်းခါခါဆရာဝန်ခေါ်တယ်ဖုန်းနဲ့ခေါ်တယ်ခေါ်ပြီးတော့အလုပ်စင်ခိုင်းတယ်ဆရာဝန်ပေးတဲ့လက်မှတ်နဲ့တော့မရဘူးဆိုတော့တော်တော်လေးကိုလူခွင့်ကြီးကချူပေါက်ခံနေတယ
်ဆိုတော့ဟိုကိုဗစ်ကြောင့်ရောကျန်းမာရေးဒီအရန်ဟိုဆိုးဆိုးရွားဟိုထိခိုက်သွားတဲ့သူရောဘယ်လောက်လောက်ရှိပါလဲ
ရောဂါပြင်းပြင်းထန်ထန်ရှိတဲ့လူကအားလုံးပေါင်းဆိုလို့ရှိရင်အယောက်20ဝန်းကျင်လောက်ရှိတယ်ခင်ဗျအခုဆိုလို့ရှိရင်တချို့ဆိုလို့ရှိရင်ဆေးရောင်လေးပြန်ဆင်းလာတယ်မိဘပါဖြစ်လို့ဆိုတော့ပြန်ဆင်းလာတယ်ဒါပေမဲ့လုံးဝအလုပ်စင်လို့မရဘူးမတတ်မတတ်တာသူတို့အိမ်မှာကသူကလက်ရှိနေပြရတော့မလို့ဆို
တော့တခြားနေရာတွေမှာတော့အခုလိုမျိုးဒီအလုတ်ရှင်ကနေပြီးတော့အတင်းအဓမ္မခိုင်းတာမျိုးဆိုလို့ရှိရင်ကန့်ကွက်ကြပါရဲဟိုကယ်လီဖိုးနီးယားမီပလန့်ပေါ်လေဒီအသားထုတ်တဲ့စက်ရုံတွေဝါတွေမှာကန့်ကွက်ကြတာမျိုးတွေရှိပါတယ်ဆိုတော့ဒီအမေရိကလုံးမှာရောကန့်ကွက်တာမျိုးဆန္ဒပြတာမျိုးမရှိဘူးလားဗ
ျမရှိဘူးခင်ဗျဘာလို့လဲဆိုတော့ကျွန်တော်တို့ဒီဘက်မှာဒါကျိုးကဘာသာစကားအားနည်းတဲ့ကတည်းကသူတောက်ကြတယ်ကျွန်တော်ကျွန်တော်ပြောတယ်ကျွန်တော်တို့တွေကဒီလိုပုံစံမျိုးတွေကောင်းမယ်နောက်ဆုံးကျွန်တော်ကမ္ဘာနာကြီးလက်မှတ်တူတို့တင်ပြီးတော့ယူတော့ကောင်းမယ်လို့တိုင်ပြီးတဲ့ခါကျတော့ဘယ်မှာမပါလာဘူ
းကိုမင်းကိုလိုက်ရောအဲ့ဒီဆေးရုံမှာအလုပ်လုပ်နေတာဆိုတော့အခုကျတော့ဟိုအလုပ်နားထားတာပါလား
ကျွန်တော်ပြေးဆေးရုံစတဲ့ခရေကကျွန်တော်အလုပ်မစီဘူးခင်ဗျာဒါဆိုတော့ကျွန်တော်တို့ဘယ်နေပါတော့ဒီဘက်ကဘူးတက်ပြီးတော့ဆက်တယ်ဆက်တဲ့ခါကျတော့ကျွန်တော်တို့စီစီတရားနေပြီးတော့ဒါနှစ်ခဏခိုင်းတယ်လာတဲ့အချိန်မှာပဲကျွန်တော်ကစီယုံကြားတာဖြစ်တဲ့အတွက်ကျွန်တော်အလုံးယုံအောင်ပြီးတော့ကျွန်တော်ခွင့်ပြုပါတယ
်ဆိုတော့ဟိုအခုလိုမျိုးကိုမင်းကိုလည်းရဖခင်လည်းဆုံးမသွားတာဆိုတော့အလုံးရှင်တွေဘက်ကရောတရားဥပဒေကြောင်းအရာရင်ဆိုင်သွားဖို့ရှိပါလားခင်ဗျာ
ဒါကတော့ဟိုပါနောက်ပိုင်းလည်းရှိတော့ရှိနိုင်မှာပါဇော်ရစီတို့ကျွန်တော်ပြောလို့မရဘူးခင်ဗျာဘာလို့ဆိုတော့ဒီကျွန်တော်မြန်မာပြည်သားပဲပြည်တိုင်းလူတယောက်ဆုံးသွားတဲ့ဘွားကြီးဆိုတာသူတို့တရားဆွဲထားတယ်ခင်
ဗျဟုတ်ကဲ့ပါကွန်မင်းကိုလည်းရေအခုလိုဖခင်တရားဆုံးရှုံးသွားတဲ့အတွက်ကျွန်တော်တို့လည်းအထူးစိတ်မကောင်းဖြစ်ရပါတယ်ကျွန်တော်တို့အချိန်ပေးပြီးတော့ဖြေချပေးတဲ့အတွက်ကျေးဇူးပါခင်ဗျဟု
တ်ကဲ့ကျွန်တော်လည်းကျေးဇူးများတင်ပါတယ
်အခုဆက်ပြီးသိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်နိုင်ပါပြီကျွန်မခင်ဗျာတော့2020နေလ30ဆနေနေ့နေ့လယ်မှာ SpaceX ကုမ္ပဏီကနေတိစောက်တဲ့ Falcon 9ဒုံးပျံနဲ့ နာဆာအာဂတရင်မှုနှုတ်ကိုအပိပိဆိုင်အာဂတစခန်းကိုအောင်းအောင်းမြင်မြင်လှုပ်ဆောင်ပေးပါတယ်။ Lift off of the
Falcon 9
and Crew Dragon, Gale Dancer, Gale Space Deck, Godspeed, Bottom Dog. So rise on the new era of America. Florida City နဲ့ Kennedy Aga Data Center ကနေအမြင့်တင်230ရှိတဲ့ Falcon 9ဒုံးပြန်လှုပ်တင်တာကို American သမရနဲ့ဒုသမရတို့ကိုယ်တိုင်တွားရောက်ပြီးအားပေးခဲ့တယ်လို့အွန်လိုင်းကနေချစ်ရှုသူကလည်း3သန်းလောက်ရှိပါတယ်။ NASA အာကာသယာဉ်မှူးဒေါက်ဟာလီနဲ့ဘော့ဖ်ဘန်ချန်တို့ဟာ Dragon 2အာကာသယာဉ်ထဲမှာလိုက်ပါသွားတာဖြစ်ပြီးဒီအာကာသယာဉ်ကို Falcon 9ဒုံးပြန်ထိမှတက်ပြီးလွှတ်တင်ခဲ့တာပါ။ဒါ American သမိုင်းမှာ NASA ကပုဂ္ဂလိကကုမ္ပဏီထုတ်ယာဉ်တွေကိုသုံးပြီးအာကာသထဲလူလွှတ်တင်တာပထမဆုံးအကြိမ်လို့ NASA သိပ္ပံပညာရှင်ဒေါက်တာပရီဒာတင်ကပြောပါတယ်။
ပုတ်ကလေးတာပိုင်းအာဂါတာတုံးပြန်အာဂါတာယင်ကိုတုံးပြီးတော့အပြည်ဆိုင်ရာအာဂါတာစခန်းကိုလူလွတ်တင်နိုင်တာဒါပထမအဦးဆုံးပါပဲအရင်တော့အမေရိကန်အာဂါတာယင်မှုတွေလွန်ပြန်အာဂါတာယင်နဲ့တင်ပို့လေးရှိပါတယ်အဲ့ဒါ2017ခုနှစ်မှာလွန်ခဲ့တဲ့6နှစ်လောက်ကစပြီးတော့သူတို့ရပ်လိုက်ပါတယ်ဘာလဲဆိုတဲ့အခါကျတော့လွန်ပြန်အာဂါတာယင်ရဲ့သူ့ရဲ့ expiration date ပေါ့နော်သူ့ရဲ့တက်တန်းကျော်သွားပြီးပြတ်ကျလာလဲနှခါရှိပြီဆိုတဲ့အခါကျတော့လူအသက်ကိုရင်းပြီးအလုပ်လုပ်ရတဲ့လုပ်ငန်းကြီးတစ်ခုဖြစ်တဲ့အတွက်ဒီလုံးမြအာဂါတာရင်အစားနောက်အာဂါတာရင်တစ်ခုကိုစောက်ဖို့အတွက်ဆိုပြီးသူတို့ကြိုးစားပါတယ်ကြိုးစားနေတဲ့အချိန်မှာပဲဒီလုံးမြအာဂါတာရင်မတုံ့လို့မရတဲ့ရုရှားနိုင်ငံရဲ့ဆိုယူးစ်အာဂါတာရင်တုံ့နေရတာ6နှစ်လောက်ရှိပါပြီအဲ့ဒီအချိန်မှာပဲ2000နဲ့နှစ်ခုနှစ်မှာဒီ SpaceX ဆိုတဲ့ Tesla လျှက်စစ်ကားထုတ်လုပ်တဲ့ SpaceX Company ကနေပြီးတော့မှအာဂါတာကြီးသွားလုပ်တာအတွက်ကိုစပြီးကြီးထောင်းပါတယ်မေလ30ရက်နေ့ကအဲဒီ SpaceX ရဲ့ Dragon 2ဆိုတဲ့အာဂါတာယင်နဲ့ Falcon 9ဆိုတဲ့ဒုံးပြန်ရဲ့ထိပ်ဖို့မှာ Dragon 2ဆိုတဲ့အာဂါတာယင်ကိုဆင်ပြီးတော့လွတ်တင်ခဲ့ပါတယ်
။အာဂါတာထဲကိုလူတွေပို့ဖို့နဲ့ပစ္စည်းတွေပို့ဖို့အတွက်ဒုံးပြန်တွေတည်ဆောက်တာနဲ့အာဂါတာချီးသွားလုပ်ငန်းတွေလုပ်ကိုင်နေတဲ့ကုမ္ပဏီတွေကအများပြားရှိပါတယ်
။ပစ္စည်းတင်ဖို့အတွက်ကာဂိုအတွက်ကိုဒီကုနာ SpaceX ရဲ့ Orbital ဆိုတဲ့ပုဂ္ဂလိကပိုင်းအာဂါတာဒီတော့လုပ်ငန်းဒုံးပြန်ပြီးဆောက်တဲ့ company Northrop Grumman နောက် Sierra Nevada သူကဒီကုန်ပစ္စည်းတင်ဖို့အတွက်ကိုပုဂ္ဂလိကပိုင်အာဂါတာဒုံးပြန် company တွေတည်ထောင်ထားပါတယ်။နောက်လူစည်းဖို့အတွက်ကြတဲ့အခါကျတော့ Blue Origin နဲ့ Boeing Sierra Nevada နဲ့အခုမနေ့တနေ့ကဒီအပြင်ဆိုင်အာဂါတာစခန်းကိုရောက်တဲ့ SpaceX company ကနေပြီးတော့မှတင်တဲ့လူစည်းအာဂါတာယာဉ်မျိုးစီတင်ထားပါတယ်။အဲ့တော့လူစည်းဖို့အတွက်လူပါတဲ့အာဂါတာယာဉ်နဲ့မှအမအစီအစဉ်ကတော့ Blue Origin ဆိုလို့ရှင်အာဂါတာအပန်းဖြေခရီးထွက်ဖို့အတွက်အာဂါတာယင်အသေးပေါ့နော်ဒီကနေပြီးတော့လွန်မြအာဂါတာယင်လိုပဲပေးလန်းနေတန့်တဲ့ပေးလန်းပေါ်ပဲပြန်ဆင်းအဲ့လိုလုပ်လို့ရတယ်အာဂါတာယင်မျိုးလည်းထင်ပါတယ်ဒီ SpaceX ကတော့သူကတကယ်ကိုသူစီစဉ်ထားတဲ့ပုံစံအရာဆိုလို့ရှင်အင်ဂါဂျို2024ကျော်ကျော်လောက်ဆိုလို့ရှင်သွားနိုင်လောက်ကိုတုံးပြန်နေပီဆောက်ဖို့အစီအစဉ်ရှိပါတယ်Elon Musk ရဲ့ SpaceX ရဲ့2024မှာ Starship ဆိုတဲ့တုံးပြန်အကြီးကြီးစောက်ပြီးတဲ့အခါကြလို့ရှိရင်လာဖို့လည်းသွားမယ်အင်ဂါဂျူလည်းသွားမယ်အဲအင်ဂါဂျူသွားတဲ့အခါကြလို့ရှိလို့အင်ဂါဂျူကိုဒီတိုင်းအလိုလျောက်ထွက်လိုက်ပြီးတဲ့အခါကြလို့ရှိရင်အဲ့ဒီမှာတုံးပြန်ကအလိုလိုရင်းသားသွားဆင်းလို့ရအောင်လုပ်တဲ့စနစ်ကိုသူတို့အခုစပြီးစူးစမ်းနေပါတယ်ဒါကြောင့်လည်းဒီအာဂါတယင် Dragon 2ရဲ့ထိတ်မှာအဲ့ဒီထိန်းချုပ်ရေးတုံးပြန်အသေးစားတွေတက်ပြီးတော့အလူရောက်ထင်းချုပ်စနစ်ကိုစီစဉ်ထားတာဖြစ်ပါတယ်ခင်ဗျာ
။အာဂါတာယင်တွေတိဆောက်ရမှာတခြားသူတွေထက်ဒီ SpaceX company ကနည်းပညာမှာတပန်းတာနေတာပါ
။ဒီ SpaceX ရဲ့ထူးခြားမှုတပန်းတာတာအရင်တော့အာဂါတာဒီတုံးပြန်ကိုပြစ်ကျင်လိုက်လို့ရှိရင်ပထမအဆင့်ဒီလောင်းစာကုန်သွားတာနဲ့သူကလေးလောင်ပြီးတော့ပြစ်ကျသွားတယ်။အဲဆိုတော့သူပြန်တုံးလို့မရတော့ဘူးပေါ့နော်။အဲ့တော့ပြန်တုံးလို့ရတယ်ဆိုလို့ရှိလို့ရှိရင်ဇေယိတ်ကအရန်တက်တာပါအဲ့တော့ဘလောက်တက်တာတည်းဆိုလို့ရှိရင်ဟိုလွန်မြအာကာသရင်နဲ့အာကာသတဲ့ကိုရောက်ဖို့ပေါ့နော်1ကီလိုဂရမ်လောက်ရှိတဲ့ပစ္စည်းကိုတင်ဖို့ဇေယိတ်ကအမေရိကန်ဒေါ်လာနဲ့ NASA ရဲ့ကုန်ကြမ်းစီအစိုးရကုန်ကြမ်းစီက4000ကျွဲကျတယ်လို့တွက်ကြည့်ခမှန်းလိုက်တဲ့အခါကျတော့အခု SpaceX ရဲ့ကုန်ကြမ်းစီကဒီတုံးရဲ့ကုန်ကြမ်းစီကအမေရိကန်ဒေါ်လာတကီလိုမှမှ3000လောက်ပဲကျတယ်အဲ့အတွက်ဒီအရန်တက်တာပါပါတယ
်ဒီလိုပြန်ပြီးတုံးလို့ရအောင်တည်ထွင်နိုင်တဲ့ SpaceX ရဲ့နည်းပညာကြောင့်ကုန်စီပစ္စည်းတင်ပို့တာနဲ့မကဘဲအာဂါတယင်မှုတွေကိုပို့ဆောင်ပေးရမှာလဲအကုန်ကျကတိတ်ကိုတက်တာတော့ပါ
စပ SpaceX က Dragon ရောအာကာသယာဉ်ဒီအာကာသယာဉ်ကိုဖြတ်တင်ဖို့အတွက်ကသူ့မှာပထမအောက်မှာပါရှိရမယ်ဆိုလို့ရှိရင်ဒုံးပြန်ကြီးရှိရပါတယ်။သူကအရေးလောင်းကြတုံးပါတယ်။ Falcon 9ရဲ့ဒုံးပြန်ကတော့အရေးလောင်းကြတုံးတယ်။ဒီအပြည်ပြည်ဆိုင်ရာအာကာသစခန်းကို Falcon 9အပြင်အရင် Falcon နေပေါ့နော်အမှတ်ခနေ၈တုံးနဲ့ဖြတ်တင်ထားတဲ့အချိန်၂၂ချိန်အောင်ရောက်ပြီးပါပြီ။ထူးခြားတာဒီ Falcon ဒုံးပြန်ကဒရက်ကအမှတ်2အာကာသယာဉ်ကိုအဲ့နှစ်ခုစလုံးက reusable ပေါ့နော်သူ့ကိုပြန်တုံးလို့ရပါတယ်။ယာဉ်မှုတစ်ယောက်တွားဖို့အတွက်ကိုပုံကြားပြေကဟိုအရန်ပုံပါတယ်။အပြည်ဆိုင်အာကာသစခန်းကိုတွားဖို့လွတ်တင်တဲ့ဇီယိတ်ကရှင်းကြည့်လိုက်မယ်ဆိုရင်အပြည်ဆိုင်အာကာသစခန်းရောက်ဖို့အတွက်ကိုလွန်မြောက်အာကာသယာဉ်ကိုမတုံးတော့တဲ့အချိန်မှာရုရှားနိုင်ငံရဲ့ Soyuz အာကာသယာဉ်ဂျုံးရင်ကို၃တိုင်း၃တိုင်းရေမှူးတရအတွက်ကိုကုန်ကြစေကအမေရိကန်ဒေါ်လာ85ဒံပေးရပါတယ်အခု SpaceX Dragon အမှန်နှင်းကိုတုံးတဲ့အခါကျတော့အမေရိကန်ဒေါ်လာ65ဒံပဲကျပါတယ်အဲ့တော့ဈေးကတော့တော်တော်လေးကိုတက်တာပါနောက်တစ်ခုကတခြားနိုင်ငံသွားပြီးတော့ရုရှားနိုင်ငံတို့တခြားနိုင်ငံတို့ကတုံးတဲ့ဒုံးရင်တုံးရတယ်ဆိုလို့ရှိလို့ရှင်ပြည်တွင်းဖြစ်တုံးရတဲ့တိုင်းပြည်အတွက်အလုပ်အတိုင်းစီးပွားရေးမှာအများကြီးကိုအထောက်အကူပြုသွားပါတယ်65ဒံဆိုတဲ့အမေရိကန်ဒေါ်လာ65ဒံဟိုဒီပေါ့နော်ဒီကုမ္ပဏီကိုပေးလိုက်ပြင်ကုမ္ပဏီကအင်ဂျင်နီယာတွေတိတ်ပံပညာရှင်တွေဒီ rocket scientist တွေအကုန်လုံးပြန်လာတဲ့အတွက်ပြည်သူပြည်သားတွေအတွက်အရင်အထောက်အပံ့ဖြစ်သွားပါတယ်အတိုင်းကြီးအတွက်လည်းကုန်းရှိပါတယ်ခင
်ဗျဟောက်တူပရိသတ်ပြင်းပြောကြချက်နေတယ်ဒီတရင်ပတ်သက်တိတ်ပံနေနေပြန်လာတော့ဒီမှာပဲပြန်လာလိုက်တယ်ရှင်နောက်တစ်ပတ်မှာပြန်ပြီး
ကျောင်းလာ9ရက်တောက်ကြနေအတွက် VOE မြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မဆွမျက်မောင်ကတစ်လှည့်ပြောပါအောင်မယ်။ American ပြည်ထောင်စု Minneapolis မြို့မှာရဲဖမ်းခံထားရခြင်း African American အမျိုးသား George Floyd တိဆုံးခဲ့ရမှုအပေါ်စန့်ကျင်ဆန္ဒပြပွဲတွေကြာတာပြည်ညပိုင်းကလည်းအထူးအမျိုးကြီးတွေမှရှိခဲ့ပါတယ်။ New York မြို့မှာည7နာရီကျော်ရင်ညမထွက်ရမိတ်ရှိပေမဲ့ည7နာရီကျော်တဲ့အထိဆန္ဒပြကြပါတယ်။ဆန္ဒပြမှုအချိန်ကအရင်ညတွေထက်တော့ကြာသွားခဲ့တယ်လို့အကြမ်းဖက်ဆန္ဒပြမှုတွေလည်းနေသွားပါတယ်။ဝါရှင်တန်မြို့တော်မှာကြာသပတေးတွေတုန်းကညမထွက်ရအမိန့်မရှိဘူးလို့မြို့တော်ဘက်ကကြေညာထားပေမဲ့ညပိုင်းမိုးအကြီးကျယ်ရွာတာကြောင့်ဆန္ဒပြသူတွေလူစုကွဲသွားခဲ့ပါတယ်။စနေနေ့ကျရင်တော့ဝါရှင်တန်မြို့တော်မှာအကြီးကျယ်ဆန္ဒပြကြဖို့စီစဉ်ထားကြပါတယ်။American by Yellow Chat ကြောင့်လူမဲ George Floyd တိဆုံးခဲ့ရမှုကိုစတင်တဲ့ဆန္ဒပြပွဲတွေဒီနေ့တောက်ကြနေမှာလဲနိုင်ငံတချို့မှာရှိခဲ့ပါတယ်။ Australia နိုင်ငံ Canberra မြို့တော်ကလွှတ်တော်အစအဦးအဖြစ်မှာထောင်ထဲချီတဲ့ဆန္ဒပြသူတွေချီတဲ့ဆန္ဒပြခဲ့ကြပါတယ်။တရားမျှတမှုမရှိသေး၍မငြင်းချမ်းနိုင်ဘူး။ခွဲခြားဆက်ဆံတဲ့ရဲတွေအလိုမရှိဘူးစတဲ့ကြွေးကြော်တမ်းတွေကိုဆန္ဒပြသူတွေကြွေးကြော်ခဲ့ကြပါတယ်။တောင်ကိုရီးယားနိုင်ငံဆိုးမြို့တော်မှာလည်းဒီကနေ့ဒါဆိုင်နဲ့ချီပြီးစူဝေဆန္ဒပြကြပါတယ်။မြို့လယ်မှာရှိတဲ့ American တန်ယုံရှိမှလူခွင့်လှုပ်ရှားတဲ့အဖွဲ့တွေအပါအဝင်ဆန္ဒပြသူတွေက American မှာလူမျိုးရေးခွဲခြားဆက်ဆံမှုနဲ့အစိုးရကိုယ်တိုင်တန်တန်တန်တန်ကင်တွယ်နေမှုတွေကိုကန့်ကွက်ပါတယ်ဆိုတာတောင်ကိုရီးယားအစိုးရကကြေညာချက်ထုတ်ပြန်ဖို့တောင်းဆိုခဲ့ပါတယ်။အမေရိကန်အပါအဝင်နိုင်ငံစုံမှာအခုလိုဖြစ်နေတဲ့ဆန္ဒပြပွဲသတင်းတွေကိုနိုင်ငံတချို့ကလူတလူအတုံးချပြီးအမေရိကန်တဲကအခြေအနေပိုဆိုးအောင်လုပ်နေတယ်လို့အမေရိကန်တရားရေးဌာနနဲ့ FBI ကပြောကြားပါတယ်။ဘယ်နိုင်ငံတွေလဲဆိုတာကိုတော့သူတို့ကထုတ်ဖော်မပြောပါဘူး။VOA သတင်းဌာနအပါအဝင် American အစိုးရရုပ်သံခွင့်ဌာနတွေကိုကြီးကြပ်တဲ့ US Agency for Global Media USAGM အကြီးအကဲအဖြစ်သမ္မတဒေါ်နယ်ထရန့်ရွေးချယ်ထားသူကိုအထက်လွှတ်တော်ကအတည်ပြုလိုက်ပါပြီ။မှတ်တမ်းရုပ်ရှင်တွေရိုက်ကူးသူ Michael Pack အနေနဲ့ USAGM ကို၃နှစ်အုပ်ချုပ်ဖို့ Republican အမတ်အများစုဖြစ်တဲ့အထက်လွှတ်တော်မှကြာသပတေးနေ့တုန်းကမဲခွဲအတည်ပြုခဲ့တာဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်သူဟာ9800ကျော်ရှိတဲ့အတွက်နေ့စဉ်ကူးစက်မှုနှုန်းနောက်ထပ်ဆန်းကျင်တင်ခဲ့ပါတယ်။မြို့တွေမှာအလုတ်သွားလုပ်နေကြသူတွေတိတ်နေချီဟာအလုတ်လက်မဲ့ဖြစ်ပြီးသူတို့နေရက်တွေကိုပြန်ခဲ့ကြပြီးတဲ့နောက်ကျေးလက်ဒေသတွေမှာပါကူးစက်သူအရေအတွက်တွေတိုးလာခဲ့တာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့ဒီကနေ့မှနောက်ထပ်ရောဂါကူးစက်သူ39ယောက်ရှိပြီးအဲ့ဒီထဲက34ယောက်ကဆိုးမြို့တော်တဝိုက်ကဖြစ်တယ်လို့တောင်ကိုရီးယားနိုင်ငံရဲ့ရောဂါကာကွယ်ထိန်းချုပ်ရေးဌာနကပြောပါတယ်။တရုတ်နိုင်ငံမှာတော့ဗိုင်းရပ်စ်ကူးစက်ခံရသူနောက်ထပ်9ယောက်ကိုဒီကနေ့တွေ့ရှိပြီးအဲ့ဒီသူအားလုံးဟာပြည်ပကနေလာတဲ့တရုတ်နိုင်ငံသားတွေဖြစ်တယ်လို့ပြောပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီထိဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုတောက်စာနေ့ညအတွက်ရေဒီယိုအတန်းနှိမ့်မှုကတော့ဒီလောက်ပါပဲ။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ကျွန်မဆင်ရမပါ
This program has come to you from the Voice of America, Washington.